Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်စက်တင်ဘာလ13ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24.51လိုင်းလမီတာ190ကျော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇွန်ဘူးကျော်ပါဒီကနေ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူတင်ပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာဆီယာဇွန်မှုနဲ့လူမျိုးတုံးအောင်လှုပ်ဆောင်မှုဆိုင်ရာဆွဆွဲချက်ကိုအထောက်အကူပြုတဲ့အထောက်အကြားတွေ Facebook ကနေပြီး IMMN လွတ်လပ်စွာစုံစမ်းရေးအဖွဲ့ကိုပေးအပ်လိုက်ပါတယ်ဒါအပြင်ကွန်လွန်သွားတဲ့ပြည်တွင်ပြည်မှာကြီး Alice Bay ရဲ့ရုပ်အလောင်းကို Scotland Edinburgh လမ်းပေါ်မှာတည်ဆောင်ယူခဲ့ပါတယ်ဒါအပြင် Ukraine တောင်ပိုင်းက Russia သိမ်းပိုက်ထားတဲ့ Zaporizhia nuclear ဓာတ်သုံးဓာတ်အားပေးဆက်ကိုနေမှာစစ်မှတ်စုံလုပ်ဖို့နှစ်ဖက်စလုံးကစိတ်ဝင်စားတယ်လို့ IAEA ကပြောဆိုလိုက်ပါတယ်။စားတဲ့သတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြီးမှာတော့တိုက်ပွဲတွေရှိနေတဲ့သခိုင်းနဲ့မကွေးတိုင်းမှာဒေသခံတွေကျန်းမာရေးစောင့်ရှောက်မှုရဖို့အခက်အခဲတွေ့နေတဲ့အကြောင်းသတင်းဆောင်မကိုနားဆင်ကြရပါမယ်။
ဒါဆီရမျိုးတွေမျိုးပေါ်တက်ပြီဆိုရင်စစ်တပ်ဆီရမျိုးတွေလောက်တယ်ဗျ။လောက်တော့ကျွန်တော်မတင်ခိုင်းဖမ်းတယ်ဖမ်းပြီးတော့ကျွန်တော်ငူတောင်းတယ်
ဒါတော့ဒေသခံတို့က VOA ကိုပြောပြခဲ့တာပါတစ်ဆက်ထဲမှာပဲပြည်ရင်းစစ်ဆောင်တို့အတွေ့ရန်ပုံငွေရှာတဲ့ဘန်ကောက်ကပကြီးပြပွဲနိုင်ငံတကာသတင်းဆောင်မတွေထဲမှာတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှကမ္ဘာတဝန်းဆွေးနွေးစရာအခြေအနေတွေကိုဆွေးနွေးတဲ့အကြောင်းနဲ့ဗြိတိန်ပြည်မကြီးကွယ်လွန်မှုအတွက်ဩစတြေးလျကအောက်မေတ္တရာအခမ်းအနားတွေအကြောင်းကိုလည်းနားဆင်ကြရပါမယ်နောက်ပိုင်းမှာတော့သတင်းဖတ်ဆင်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါအခုရင်းဆုံးတော့အင်ကာနစ်မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုကိုစုံမှုကြောင့်လည်းအတူတင်ပြပေးပါမယ်ရှင်
ကွယ်လွန်သွားတဲ့ဗြိတိန်ပြည်မကြီး Alice Bay ရဲ့ရုပ်အလောင်းကို Scotland Edinburgh မြို့လမ်းပေါ်မှာတနင်္လာနေ့ကတည်ဆောင်လာရမှာဗြိတိန်ပြည် Charles နဲ့ညီကိုမောင်နှမတွေနောက်ကနေတိတ်တိတ်ဆိတ်ဆိတ်လမ်းလျှောက်လိုက်ပါလာခဲ့ကြပါတယ်။လမ်းပေးဝဲရမှာလည်းပြည်သူလူထုကတန်းစီဆောင်ဆိုင်နေပြီးနောက်ဆုံးဂါရဝပြုခဲ့ကြပါတယ်။ Charles ပြည်ဟာ Sea Uniform ကိုဝတ်ဆင်ထားပြီးမင်းသမီး Anne, Minda, Andrew နဲ့ Minda Edward တို့အတူလိုက်ပါလာခဲ့ကြပါတယ်။ပြည်မကြီးရဲ့ရုပ်အလောင်းကိုကွယ်လွန်သူကွယ်လွန်စင်ကစကော့တလန်မှာရှိတဲ့ Holyrood House နန်းတော်ကနေစိန့်ဂျိုင်းဘုရားကျောင်းကိုတည်ဆောင်သွားတာဖြစ်ပါတယ်။ဒီဘုရားကျောင်းမှာအခမ်းအနားပြုလုပ်ခဲ့ပြီးတော်ဝင်မိသားစုတွေနဲ့နိုင်ငံရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။တနင်္လာနေ့အစောပိုင်းမှာပဲ Charles ဘုရင်ဟာပြည်တိန်အထက်လွတ်တော်နဲ့အောက်လွတ်တော်နှစ်ရစလုံးကိုဘုရင်အနေနဲ့ပထမဆုံးအကြိမ်တရားဝင်စကားပြောကြားခဲ့ပါတယ်။ဒီအခမ်းအနားကိုလန်ဒန်မြို့က Westminster ခန်းမမှာပြုလုပ်ခဲ့တာဖြစ်ပြီးလွတ်တော်ကိုယ်စားလှယ်တွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တော်တထောင်လောက်တက်ရောက်ခဲ့ပါတယ်။ချားဘရင်ပြောကြရမှာဘရင်မကြီးဟာနှစ်ပေါင်း80လောက်ကိုကြိုးမချီပဲတိုင်းပြည်အတွက်တာဝန်ထမ်းဆောင်ခဲ့တယ်လို့ပဲသူ့အနေနဲ့လည်းဒီနေ့လန်အတိုင်းဆက်လက်တာဝန်ထမ်းဆောင်မယ်လို့ပြောဆိုသွားခဲ့ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံရှေ့မြောက်ပိုင်းကခြေရွာတော်များများကိုပြန်လည်သိမ်းယူနိုင်ခဲ့ပြီးရုရှားတပ်ဖွဲ့တချို့ကိုနှစ်နိုင်ငံနှင်းဆက်ပဲတိုက်ထုတ်နေကြောင်းယူကရိန်းကတနင်္လာနေ့မှာပြောပါတယ်။ယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေနေမြေသိမ်းပိုက်လိုက်ပြန်ပြီးဆုံးရှုံးလိုက်တဲ့လနဲ့ချီချမျက်လာပြီးတဲ့နောက်စက်တင်ဘာလအစောပိုင်းကစလို့ခါကီဗ်ဒေသတွင်မှရုတ်တရက်အသားစီးရလာမှုအပေါ်ယူကရိန်းခေါင်းဆောင်တွေဝမ်းသာအားရဖြစ်နေကြတာပါရုရှားကာကွယ်ရေးဝန်ကြီးဌာနဘက်ကတော့သူတို့တပ်ဖွဲ့တွေပြန်လည်ဆုတ်ခွာနေတယ်ဆိုတာကိုဒီသတင်းဘက်ကဝန်ခံပြောဆိုထားပြီးအရှေ့ပိုင်းဒွန်းညက်စ်ဒေသမှာတပ်ဖွဲ့တွေပြန်လည်စုစည်းနေတာလို့ပြောပါတယ်အရှေ့မြောက်ပိုင်းခါကီဗ်ဒေသရဲ့ယူကရိန်းအုပ်ချုပ်ရေးမှူးအိုလက်စနီဟူဘော့ကတော့ရှေ့တန်းကတချို့ဒေသတွေမှာခုခံတွန်းလှန်သူတွေကရုရှားနယ်စပ်ထိရောက်ရှိခဲ့ပြီးရုရှားတပ်ဖွဲ့တွေဖျို့ဖျက်နဲ့ဆုတ်ခွာသွားရကြောင်းပြောဆိုထားပါတယ်။မနေ့ပိုင်းမှာရုရှားတပ်ဖွဲ့တွေရှိနေခဲ့ကြောင်းဒါပေမဲ့နေခင်းပိုင်းမှာတော့ရုရှားတပ်ဖွဲ့တွေအော်ဟစ်စုညံနေပြီးဆက်ပြီးတော့ထွက်ပြေးကြကြောင်းတင့်ကားတွေနဲ့တန်ချက်ကားတွေနဲ့အ мян ထွက်ခွာသွားကြတာလို့လဲနိုင်ငံအရှေ့ပိုင်းရှေ့တန်းဒေသအနီးကလွတ်မြောက်လာတဲ့မြို့ငယ်လေးကဒေသခံတဦးရဲ့အပြောကိုကိုးကားပြီး Sky News ကဖော်ပြထားပါတယ်ရှင
်။ Ukraine တောင်ပိုင်းကရုရှားသိမ်းပိုက်ထားတဲ့ Zaporizhia nuclear လောင်စာ3ဒါအပိစက်ရုံအနီးတစ်ဝိုက်မှာစစ်မှတ်စုံလုပ်ဖို့ကုလသမဂ္ဂ nuclear စွမ်းအင် agency IAEA ကကမ်းလှမ်းထားတာကိုဆက်လက်လှုပ်ဆောင်မှုရုရှားနဲ့ Ukraine နှစ်ဖက်စလုံးကစိတ်ဝင်စားကြောင်းဖော်ပြတယ်လို့ IAEA အကြီးအကဲ Rafael Grossi ကပြောဆိုပါတယ်။
I have seen signs that they are interested in this agreement.
သူတို့နှစ်ဖက်စလုံးကစိတ်ဝင်စားတဲ့အရေးလက္ခဏာတွေကျွန်တော်အနေနဲ့တွေ့မြင်ရပါတယ်လို့ IAEA အကြီးအကဲ Grossi ကစက်တင်ဘာလ12ရက်နေ့ကဩစတီးရီးယားနိုင်ငံဗီယက်နာမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။လုံခြုံမှုအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့နောက်ဆုံးလက်ပတ်နေတဲ့ဒါဟာဘေးစက်ရုံကိုရပ်ဆိုင်းထားလိုက်ရကြောင်းစက်ရုံကိုတာဝန်ယူလှုပ်ဆောင်နေတဲ့ယူကရိန်းအစိုးရပိုင်းအနာဂျတန်ကုမ္ပဏီကပြောဆိုပြီးနောက်တစ်နေ့မှာပဲ IAEA ကအခုလိုပြောဆိုလိုက်တာပါ။ဒီစက်ရုံအနီးလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတာတွေအပါအဝင်တိုက်ပွဲတွေဖြစ်နေတဲ့အတွက်နျူကလ িয়ার ယိုစိမ့်မှုတွေဖြစ်ပြီးအန်ဒီယဖြစ်မှာကိုစိုးရိမ်နေကြတာပါစက်တင်ဘာလ17ရက်နေ့တော့ပြင်သစ်သမ္မတ MUA Macron ကရုရှားသမ္မတဗလာဒီမာပူတင်ကိုဖုန်းနဲ့ဆက်သွယ်ပြီးရုရှားတပ်တွေစက်ရုံကိုသိမ်းပိုက်ထားတဲ့အတွက်အခုလိုလုံခြုံရေးပြဿနာတွေဖြစ်နေရတယ်လို့ပြောဆိုခဲ့ပါတယ်ရုရှားဘက်ကတော့ယူကရိန်းကြောင့်ဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ
်ကုလသမဂ္ဂရဲ့နျူကလ িয়ার စောင့်ကြည့်ရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ရှိတယ်ဆိုရကိုအီရန်ကတနင်္လာနေ့မှာပြသလိုက်ပြီးနိုင်ငံအနေနဲ့လိုက်နာဆောင်ရွက်ရမယ်တာဝန်ဝတ္တရားတွေရှိသလိုအခွင့်အရေးလည်းရှိတယ်လို့ပြောဆိုလိုက်ပါတယ်နိုင်ငံတကာအမှုမျိုးစွန့်ရင် agency IAEA နောက် IAEA ရဲ့ကြီးချက်ရေးအဖွဲ့ထံကခိုင်ခိုင်မာမာဆောင်ရွက်ချက်မျိုးကိုအီရန်ဘက်ကမျှော်လင့်တဲ့အကြောင်းလဲအီရန်နိုင်ငံခြားရေးဌာနပြောခွင့်ရနက်ဆာကနာနီကသတင်းထောက်တွေကိုပြောပါတယ်အီရန်ရဲ့အစီအစဉ်အပေါ်စိုးရိမ်ချက်တွေအပါအဝင်ကမ္ဘာတစ်လွှာကနျူကလ িয়ার အရေးကိစ္စတွေကိုခြေခြေပြန့်ပြန့်ဆွေးနွေးမယ် IAEA ကြီးချက်ရေးအဖွဲ့ရဲ့အစည်းအဝေးကတနင်္လာနေ့မှာစပါတယ်အီရန်နိုင်ငံတွင်းမှာအသိပေးကြေညာထားခြင်းမရှိတဲ့ဒေသ၃ခုကနေသဘာဝအတိုင်းမဟုတ်ဘဲလူသားတွေလုံရကြောင်ဖြစ်ရတဲ့ယူရေနီယံဓာတ်ကျွန်းတွေရှိနေတဲ့ကိစ္စကိုအီရန်ဘက်ကတိတိကျကျဖြေကြားဖို့ IAEA ကဖိအားပေးနေတာပါအီရန်ဘက်ကနျူကလ িয়ার လက်နက်တွေစမ်းသပ်ဖို့ဆောင်ရွက်နေသလားဆိုတဲ့စိုးရိမ်ချက်တွေထွက်ပေါ်လာစေတဲ့အီရန်ရဲ့နျူကလ িয়ার ရေးဆောင်ရွက်ချက်တွေကိုကန့်သတ်ပြီးအပြန်အလှန်အပြင်းတန်းခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးထားတဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ဆက်တင်နိုင်ရေးဆွေးနွေးပွဲတစ်စိတ်တစ်ပိုင်းအနေနဲ့ IAEA ရဲ့ဆုံးဆန်းစစ်ဆေးမှုတွေအဆုံးသတ်နိုင်ဖို့အီရန်ဘက်ကကြိုးစားနေတာဖြစ်ပါတယ်ရှင်
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့အင်္ဂါနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာစစ်ရောဇူးဝင်မှုနဲ့လူမျိုးတွန်းအောင်လှုပ်ဆောင်မှုဆန်ရဆွဆွဲချက်တွေကိုအထောက်အကူပြုနိုင်တဲ့တားနဲ့ချီတဲ့အချက်အလက်တွေကို Facebook ကပေးအပ်ခဲ့တယ်လို့မြန်မာနိုင်ငံဆန်ရလွတ်လပ်စွာစုံစမ်းရေးရန်တရာ IIMM ကတင်းနှံလာနေမှာပြောဆိုလိုက်ပါတယ
် For example Facebook has shared with the mechanism
ကိုရေးအချက်အလက်အမှန်တွေဖော်ပြမထားတဲ့ Facebook အကောင့်အတုတွေကနေဖြန့်ဝေခဲ့တဲ့တားနဲ့ချီတဲ့အထောက်အထားတွေကိုပေးအပ်ခဲ့တယ်လို့IIMM အကြီးအကဲနီကိုလတ်စ်ကွန်တင်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ UNHRC ညီလာခံမှာတင်းလာနေကပြောဆိုခဲ့တာပါဒီအကောင့်အတူတွေကိုတော့နောက်ပိုင်းမှာ Facebook ကပိတ်ပစ်ခဲ့ပါတယ် IIMM လွတ်လပ်စွာစုံစမ်းရေးရန်တရာကို2018ခုနှစ်ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီ UNHRC ကဖွဲ့စည်းပေးခဲ့တာဖြစ်ပြီးနိုင်ငံအဆင့်ဒေသအဆင့်နိုင်ငံတကာအဆင့်တရားရုံးတွေဖွဲ့ဖို့ပြင်ဆင်ထားတာဖြစ်ပါတယ်2018ခုနှစ်ကရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းတဲ့အတွက်ရိုဟင်ဂျာ9သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်ပဲထွက်ပြေးခဲ့ရပြီး ICJ နိုင်ငံတကာခုံရုံးမှာလူမျိုးတွန်းအောင်လှုပ်ဆောင်မှုနဲ့မြန်မာနိုင်ငံကိုတရားစွဲဆိုထားပါတယ်မြန်မာနိုင်ငံဘက်ကတော့ရိုဟင်ဂျာတွေအပေါ်လူ့ခွင့်ရေးချုပ်ပေါက်မှုစုဆဲချက်တွေကိုညှဉ်းဆန်ထားပြီးရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်သူတွေကိုရှင်းလင်းတဲ့တရားဝင်စစ်ဆင်ရေးဖြစ်တယ်လို့သာပြောဆိုထားပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကလူထုထွက်လာတဲ့စခန်းတွေမှာရိုဟင်ဂျာဒုက္ခသည်တသန်းကျော်ကျရှင်နေထိုင်နေကြတာဟာလုံခြုံရေးနဲ့ဒီညရေးဆိုင်ရာအလေးအနက်စိုးရိမ်စရာတစ်ခုဖြစ်လာနေပြီလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတင်းလာနေမှာပြောပါတယ်။သူတို့ကြုံတွေ့နေရတဲ့ဒုက္ခတွေအပြင်အခုလိုကျရှင်နေထိုင်နေကြရတာကြောင့်ဘင်္ဂလားဒေ့ရှ်ရဲ့စီးပွားရေးတဘာဝပတ်ဝန်းကျင်လုံခြုံရေးနဲ့လူထုနိုင်ငံရေးတည်ငြိမ်မှုအပေါ်မှာစိုးစိုးရွားရွားတက်ရောက်စေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကအင်ဒိုပစိဖိတ်ဒေသတွင်း24နိုင်ငံစစ်ဖက်အရာရှိကြီးတွေရဲ့သုံးရကြဆွေးနွေးပွဲဖွင့်ပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။အင်ဒိုပစိဖိတ်စစ်တပ်များစီမံခန့်ခွဲမှုဆိုင်ရာနှီးနှောဖလဲပွဲကိုတော့ဘင်္ဂလားဒေ့ရှ်စစ်တပ်နဲ့အတူအမေရိကန်ကလည်းပူးတွဲဥဆောင်ကျင်းပတာဖြစ်ပါတယ်။ဆွေးနွေးပွဲပါဝင်တဲ့နိုင်ငံတွေကစစ်တပ်တွေကတော့တဘာဝဘေးဒဏ်စီမံခန့်ခွဲမှုနိုင်ငံဖြတ်ကျော်ရာဇဝတ်မှုများလုံခြုံရေးကိစ္စ အမျိုးသမီးများစွန့်ရည်မြင့်တင်ရေးတို့ကိုဆွေးနွေးကြပြီးဘင်္ဂလားဒေ့ရှ်နိုင်ငံကတော့မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်များကိစ္စကိုအထူးပဲအလေးထားပြီးတော့ဆွေးနွေးခဲ့ပါတယ်ရှင
်။ပါကစ္စတန်နိုင်ငံမှာရေကြီးရေလျှံမှုတွေကြောင့်လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေပျက်စီးကစားနပ်ရိက္ခာမလုံလောက်မှုနဲ့ရင်ဆိုင်နေရတယ်လို့ပါကစ္စတန်ဝန်ကြီးချုပ်ရှဘတ်ရှရီဖ်ကရေဘေးအကူအညီပေးခဲ့တဲ့တူရကီသမ္မတရစ်ချက်တမ်အဒွန်ကိုတနင်္လာနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုရမှာထက်သွင်းပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲပါကစ္စတန်မှာရေဘေးသင့်ဒေသအတွက်အစားအစာနဲ့ယာယီတဲတွေလူကနေတဲ့ပစ္စည်းတွေကိုတိုးမြှင့်ပေးပို့နေပါတယ်။ရေဘေးအကူအညီအတွက်စားနပ်ရိက္ခာဆေးဝါးနဲ့ယာယီတဲတွေကိုလေမြန်12စီးယထာ4စီးနဲ့ဒါအပြင်ကုန်တင်ကားတွေနဲ့တူတကီကနေပြီးပါကစ္စတန်ကိုပေးပို့ခဲ့တာကိုကျေးဇူးတင်ကြောင်းပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။
တရုတ်နိုင်ငံအနောက်ပိုင်းမှာလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်တန်းကြောင့်တိဆုံးရသူဟာ63ဦးအထိတိုးလာပြီးအသက်ရှင်ချင်ရသူတွေကိုဆက်လက်ရှာဖွေနေကြောင်းအာဏာပိုင်တို့ကပြောပါတယ်။စီချွမ်းပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်အတွင်းပြင်အား 6.8 မဂနီတုရှိတဲ့ငလျင်လှုပ်ခတ်ခဲ့ပြီးဂန်စီတိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာအများအပြားပျက်စီးခဲ့ပါတယ်။တနင်္ဂနွေနေ့ညပိုင်းအထိလူ25ဦးပျောက်ဆုံးနေဆဲဖြစ်ကြောင်းရှာပွေကယ်ဆယ်ရေးဆောင်ရွက်သူတွေရဲ့ပြောကြားချက်ကိုနိုင်ငံပိုင် CCTV သတင်းကဖော်ပြပါတယ်။မိုးသည်ထန်နေပြီးမြေပြိုကျနိုင်တဲ့အန္တရာယ်ကြောင့်အသက်ရှင်ချင်ရသူတွေကိုရှာပွေရေးနဲ့တေဆုံးသူရုပ်အလောင်းတွေရှာပွေရေးမှာအခက်အခဲဖြစ်ရပြီးဒေသခံတချို့ကလည်းယာယီခုလုံရေးစခန်းတွေကိုပို့ဆောင်ထားရပါတယ်ရှင်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ52ချိန်မြောက်ညီလာခံမှာတင်သွင်းခဲ့တဲ့အစီရင်ခံစာတစ်စောင်မှာတော့ကမ္ဘာဒေသဆောင်ကလူ့အခွင့်အရေးချိုးဖောက်မှုတွေစိုးရိမ်စရာတိုးလာနေတာကိုမိမောင်းထိုးပြသွားသလိုငြိမ်းချမ်းရေးအဖြစ်ရှာမှာတော့မျှော်လင့်ချက်ရောင်းကြည့်အနည်းငယ်ပဲတွေ့နေရပါတယ်။ကုလသမဂ္ဂရုံးဆိုင်ရာဂျီနီဘာကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုနန်းလောင်ပြောပြပေးပါမယ်ရှင
်။ကမ္ဘာတဝန်ကဒါဇင်နဲ့ချီတဲ့နိုင်ငံတွေမှာမပြေဆုံးနိုင်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအကြမ်းဖက်မှုတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပိတ်မိနေကြတဲ့တန်းနဲ့ချီတဲ့ပြည်သူတွေရဲ့အခက်အခဲအကျအတဲတွေကိုကုလသမဂ္ဂယာယီလူ့အခွင့်အရေးမဟာမင်းကြီးနာဒါအယ်နာရှစ်ကမိမောင်းထိုးတင်ပြသွားပါရယ်။ဘာကီနာဖာဆို၊ဘရွန်ဒီ၊ဘိုအာဖရိကသမရနိုင်ငံနဲ့မာလီနိုင်ငံအပါအဝင်အာဖရိကတိုက်နိုင်ငံအတော်များများမှာလူ့အခွင့်အရေးအခြေအနေတွေပိုမိုဆိုးဝါးလာနေတာကိုလည်းအလေးပေးပြောကြားသွားပါရယ်။အီသီယိုးပီးယားနိုင်ငံမြောက်ပိုင်းတီဂရေးဒေသမှာနှစ်နှစ်နီးပါးကြာလာပြီဖြစ်တဲ့နိုင်ငံရေးအချက်အတဲတွေပြည်လည်နိုင်ရေးမှာလည်းမျောလင့်ချက်အနှဲငယ်ပဲရှိနေတာကိုယာယီမဟာမင်းကြီးအယ်နက်ရှစ်ကအလေးပေးပြောကြားသွားပါရယ်။
Following the recent resumption of hostilities in northern Ethiopia, I am encouraged by the announcement
that Ethiopia နိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေလက်တလောပြန်လည်ပေါ်ပေါက်လာတဲ့နောက်ပိုင်းပြစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရပ်ဖို့နဲ့အာဖရိကသမ္မတကကမ္မကထပြုဆောင်ရွက်ပေးနေတဲ့လေးနက်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အဆင့်သင့်ရှိပါတယ်ဆိုပြီးတီဂရိတ်အာဏာပိုင်တွေမနေ့ကကြေညာလိုက်တဲ့အပေါ်အားတက်မိပါတယ်အကျန်းဖက်မှုအလုံးထာဝရရက်ဆိုင်ကြဖို့သက်ဆိုင်သူအလုံးကိုကျမတိုက်တွန်းပါတယ်အပြုသဘောဆောင်ပြီးစစ်မှန်တဲ့ငြိမ်းချမ်းရေးစကားဝိုင်းလဲစတင်တင်ပါတယ
်ဟေတီနိုင်ငံကလက်နက်ကင်ခိုင်အုပ်စုတွေရဲ့ပြင်းထန်ရက်စက်တဲ့အကျန်းဖက်မှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလည်းယာယီမဟာမင်းကြီးကအချိန်ပေးတင်ပြခဲ့တာပါဟေတီနိုင်ငံတွင်အကျန်းဖက်မှုတွေကြာဆင်းသွားအောင်နိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းကူညီကြဖို့လဲသူကတိုက်တွန်းတောင်းဆိုသွားပါတယ်တရုတ်နိုင်ငံထဲကဝီကာမော့စလင်ရဲ့အရေးလူ့အခွင့်အရေးကောင်စီမှာအထူးအစီအစဉ်တရက်အနေနဲ့ဆွေးနွေးတိုင်ပင်ကြဖို့လူ့အခွင့်အရေးတက်ကြွလှုပ်ရှားသူတွေရဲ့တောင်းစတန်တွေပို့ပြီးတော့ကျဲလောင်လာနေချိန်မှာပဲဝီကာလူနည်းစုမော့စလင်တပ်သားကျော်ကိုပညာပေးစခန်းတွေမှာတရုတ်အစိုးရကထိမ့်သိမ်းထားတဲ့လှုပ်ရက်ကိုတော့ယာယီမဟာမင်းကြီးကသဘောလောက်သားပြောဆိုသွားပါတယ
် On 31 August, my office published its assessment of human rights concerns.
တရုတ်နိုင်ငံတည်းကကိုပိုင်အုပ်ချုပ်ခွင့်ရရှင်ကျန်းဒေသနေဝီဂါမော့စလင်တွေလူ့အခွင့်အရေးချိုးဖောက်ခံရတဲ့ကိစ္စတွေအပေါ်စမ်းစစ်သုံးသပ်ချက်တွေကိုဩဂုတ်လ31ရက်နေ့မှာကျမယုံကပုံနှိပ်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာအစိုးရနဲ့အခြားပါဝင်ပတ်သက်နေသူတွေအတွက်လည်းအကြံပြုတင်ပြချက်တွေပါဝင်ပါတယ်။
ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တက်ခတ်နေတဲ့ကိစ္စမှာတော့ယာယီကော်မရှင်နာမင်းကြီးအယ်နက်ရှစ်ကပို့ပြီးတော့ပြင်းပြထန်ထန်ဝေဖန်ပြောဆိုသွားတာပါ
In the Russian Federation The intimidation, restrictive measures and sanctions
Russia
against people voicing opposition to the war.
Russia နိုင်ငံမှာရောယူကရိန်းစစ်ပွဲအပေါ်ဆန့်ကျင်တဲ့သူတွေထိတ်လန့်ကြောက်လန့်အောင်လုပ်တာကန့်သက်ချုပ်ချယ်တာတွေဟာဖွဲ့စည်းအုပ်ချုပ်ပုံကအမှတ်ခံပေးထားတဲ့အခြေခံလွတ်လပ်ခွင့်တွေချိုးဖောက်ခံရတာဖြစ်ပါတယ်။သတင်းထောက်တွေကိုဖိအားပေးတာ၊အင်တာနက်လိုင်းတွေပိတ်ဆို့ဖြတ်တောက်တာနဲ့သတင်းမီဒီယာတွေကိုနှီးပေါင်းစုံနဲ့တီးဖြတ်နေတာဟာမီဒီယာပလူရယ်လစ်ဇင်ဆိုတဲ့ဗဟုဝါဒနဲ့မကန့်ညီသလိုလွတ်လပ်စွာသတင်းအချက်အလက်ရယူခွင့်ဆိုတဲ့အခွင့်အရေးတွေချိုးဖောက်ခံရတာလည်းဖြစ်ပါတယ်
ယူကရိန်းစစ်ပွဲတွေအဆုံးမတက်သေးသလိုအရသာပြည်သူတွေလည်းစစ်ဘေးဒဏ်ကိုဆက်လက်ရင်ဆိုင်နေရတယ်လို့လည်းယာယီမဟာမင်းကြီးကပြောဆိုသွားပါတယ်စစ်ပွဲရဲ့အကျိုးဆက်ကလူမှုစီးပွားအပေါ်ဆိုးဝါးစွာတက်ရောက်မှုရှိနေတာကိုလည်းယာယီမဟာမင်းကြီးကထောက်ပြပြောဆိုခဲ့တာပါယူကရိန်းစစ်ပွဲကြောင့်လောင်စာဆီတွေအကြီးအကျယ်ပြက်လက်မှုနဲ့ရင်ဆိုင်နေရသလိုပဲကမ္ဘာအစင်းရဲဆုံးနိုင်ငံတချို့မှာဆန္ဒရိက္ခာမလုံလောက်တာတွေဖြစ်လာတယ်လို့လည်းပြောဆိုသွားတာပါယူကရိန်းစစ်ပွဲကြောင့်ပေါ်ပေါက်လာရတဲ့ထိခိုက်ပျက်စီးမှုတွေအကြောင်းညီလာခံမှဆက်လက်ဆွေးနွေးသွားမယ်လို့လည်းယာယီမဟာမင်းကြီးကပြောဆိုသွားပါတယ
်။နန်းလောင်ပြောပြပေးခဲ့တာပါရှင်။ခုတော့ဗြိတိန်ပြည်မကြီးကွယ်လွန်မှုအောက်မေ့ဂုံပြုအခမ်းအနားတွေအကြောင်းကိုတလက်တင်ပြပေးပါမယ်။ဗြိတိန်ပြည်မကြီးဒုတိယမြောက်အဲလစ်ဘက်ကွယ်လွန်သွားတဲ့အတွက်ဩစတြေးလျနိုင်ငံမှာဝန်ထမ်းချင်းအခမ်းအနားတွေကျင်းပကြပါတယ်။စီမင်းခံဘုရင်စနစ်အရဗြိတိန်မကြီးဟာဩစတြေးလျနိုင်ငံရဲ့အုတ်ဆောင်လည်းဖြစ်ခဲ့ပါတယ်။ဆစ်ဒနီကနေဖီမာစာသတင်းဆောင်ပါပေးပို့လာပါတယ်။ကိုစောမှုကျော်ပြောပြပေးပါမယ်ရှင်
။ဗြိတိန်မကြီးအဲလစ်ဘက်ဟာဩစတြေးလျနဲ့ယင်းနီကျောင်းဝင်မှုရှိသူဖြစ်ပါတယ်။သူ့ရဲ့ရှေ့လျတဲ့နန်းသက်တစ်လျှောက်ဩစတြေးလျကို16ကြိမ်လာရောက်လည်ပတ်ခဲ့ပါတယ်။ဩစတြေးလျရဲ့ပြည်내အားလုံးကိုသူတွားရောက်လက်ပတ်ခဲ့ပါတယ်။2000ပြည်နှစ်ကလာရောက်လက်ပတ်စဉ်မှာသူစိတ်ထဲမှာဩစတြေးလျနဲ့သက်ဆိုင်သူတယောက်လို့ခံစားရတယ်လို့ပြောဆိုခဲ့ပါတယ်။ဩစတြေးလျကိုလည်းတန်တန်ယူသားပြီးဖန်တီးမှုရှိတဲ့မြေလို့သူပုံဖော်ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့တုန်းကဩစတြေးလျဝန်ကြီးချုပ်အန်တိုနီအာဗနီစ်ကပြောဆိုရမှာဩစတြေးလျမှာရည်ကြီးမှုတော်မီလောင်မှုတွေအပါအဝင်တဘာဝဘေးအန္တရာယ်တွေအခက်အခဲအကြက်တဲတွေနဲ့ရင်ဆိုင်ရတိုင်းဘယင်မာကြီးဟာစာနာစိတ်ဂျင်နာစိတ်နဲ့ဩစတြေးလျအတွက်အစွမ်းကုန်ကူညီခဲ့တယ်လို့ပြန်ပြောင်းပြောဆိုခဲ့ပါတယ်အပြန်အလှန်လေးစားမှုရှိကြတယ်လို့လည်းဝန်ကြီးချုပ်အဘနီစ်ကပြောဆိုပါတယ
် It was clear Her Majesty had a special place in our hearts and we
ဘယင်မာကြီးဟာကျွန်တော်တို့နှလုံးသားထဲမှာရှိနေတယ်လို့ပဲဘယင်မာကြီးရဲ့နှလုံးသားထဲမှာလည်းကျွန်တော်တို့ရှိနေတယ်ဆိုတာရှင်းပါတယ်တိုင်းပြည်စူးစီးညီညွတ်တိုးတက်အောင်လှုပ်ဆောင်ပေးခဲ့တဲ့သူတယောက်ဆုံးရှုံးသွားပြီလို့ UK ကပြည်သူတွေခံစားရတယ်လို့ဩစတြေးလျနိုင်ငံသားတွေလည်းထပ်တူခံစားရပါတယ်။ဘီယင်မာကြီးပြောခဲ့တဲ့စကားဖြစ်တဲ့ဝမ်းနည်းပူဆွေးမှုဟာချစ်ချင်းမေတ္တာအတွက်ပေးဆက်ရတဲ့တန်ဖိုးတစ်ခုပါဆိုတဲ့စကားနဲ့ပဲပြန်လည်ဖြည့်သိမ့်ရမှာပါ
။1954ခုနှစ်မှာဘီယင်မာကြီးလာရောက်တာဟာဗြိတိရှမင်းတပါအနေနဲ့ပထမဆုံးအကြိမ်ဩစတြေးလျကိုလာရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီတုန်းကခမ်းမန်းကျေတိုင်းပြည်လူဦးရေရဲ့80ရာခိုင်နှုန်းလောက်ထွက်ပြီးကျိုးဆိုခဲ့ကြပါတယ်။ဩစတြေးလျမှာသူ့အပေါ်သဘောကျနှစ်သက်မှုဟာအတွန့်ရှည်ခဲ့သလိုသူကွယ်လွန်တဲ့အခါမှာလည်းဝမ်းနည်းပူဆွေးသူတွေအများကြီးရှိပါတယ်
။ It's sad news, sad news is playing part of our lives forever.
ဟုတ်ပါတယ်။ဝမ်းနည်းစရာသတင်းတစ်ခုပါ။သူဟာကျွန်တော်တို့ဘဝထဲမှာအမြဲရှိနေမှာပါ။အားလုံးအတွက်ဝမ်းနည်းစရာသတင်းပါ။အားလုံးကသူ့ကိုကာရဝပြုကြမှာပါလို့ဩစတြေးလျနိုင်ငံသားအမျိုးသားတူကပြောဆိုသွားတာပ
ါ Very sad day. Rest in peace to the royal family.
လူဝမ်းနည်းစရာကောင်းတဲ့နေ့ပါ။အေဂျင့်စွာအနားယူပါ။မိသားစုနဲ့အတူထပ်တူဝမ်းနည်းပါတယ်။သူဟာအလွန်ထူးချွန်တဲ့အမျိုးသမီးတူဖြစ်ခဲ့ပါတယ်
။နောက်ထပ်အမျိုးသမီးတူကလည်း
She was very stoic. She did everything.
သူဟာလောကဒဏ်ကိုကြံ့ကြံ့ခံနိုင်သူဖြစ်ပါတယ်။သူမှန်တဲ့ထင်တာအားလုံးကိုလှုပ်ဆောင်ခဲ့သူပါလို့ပြောဆိုခဲ့ပါတယ်။နယူးဇီလန်နိုင်ငံမှာလဲဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကပြောဆိုရမှာဘယင်မာကြီးဟာအလွန်ထူးခြားတဲ့အမျိုးသမီးတူဖြစ်ပြီးသူ့ကိုကျမတို့ရဲ့ဘယင်မာကြီးလို့ခေါ်ခွင့်ရတာအလွန်ကံထူးတာပါပဲလို့ပြောဆိုခဲ့ပါတယ်ဘယင်မာကြီးအဲလစ်ဘက်ဟာနယူးဇီလန်နဲ့ဩစတြေးလျကိုပထမဆုံးတွားရောက်ခဲ့တဲ့ဗြိတိရှမင်းဆိုးယာစာတူဖြစ်ပါတယ်နှစ်နိုင်ငံလုံးဟာဗြိတိရှကိုလိုနီဟောင်းနေဖြစ်ပါတယ်စီမင်းခံဘယင်စနစ်ကျင့်သုံးပြီးဘယင်မာကြီးဟာတိုင်းပြည်ရဲ့အုပ်ဆောင်ဖြစ်ပါတယ်ဘယင်မာကြီးရဲ့ဇာပဒအခမ်းအနားကိုနှစ်နိုင်ငံလုံးကတာဝန်ရှိသူတွေတက်ရောက်ကြမှာပါနယူးဇီလန်မှာရှိတဲ့အများပြည်သူဆိုင်ရာအစအဦးတွေမှာ အလံတဝက်လွှင့်ထူထားမှာပါ။အော်စတြေးလျမှာလည်းစစ်တနီတရားကြီးနဲ့ပြည်ထောင်စုလွှတ်တော်အစအဦးတဲ့အပါအဝင်နိုင်ငံအနှံ့အလံတဝက်လွှင့်ထူထားမှာပါ။အော်စတြေးလျကင်ဘာရာမြို့မှာတော့ပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့ကနိုင်ငံရေးခေါင်းဆောင်တွေကဘီယင်မာကြီးကြောက်ရုံမှာလွမ်းသူပန်းငွေချခဲ့ကြပါတယ်။ဘီယင်မာကြီးရဲ့ပုံသူကိုလည်း1983ခုနှစ်ကဖွင့်လှစ်ခဲ့တဲ့နာမည်ကျော်စစ်တနီကားဆက်ယုံကပိတ်ကားပေါ်မှာပုံဖော်ထားမှာဖြစ်ပါတယ်
။ကိုစွန်မိုးကျော်ပြောပြပေးခဲ့တာပါရှင်။မြန်မာနိုင်ငံတွင်းကတိုက်ပွဲတွေနဲ့ဆစ်ဆောင်ရဲ့အရေးသတင်းဆောင်မတွေကိုလည်းတလှည့်တင်ပြပေးပါမယ်။စစ်တပ်ကနေမြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းအတွင်ခြေရာတွေကနာမကျန်းဖြစ်သူတွေမျိုးပေါ်မှာဆေးဝါးတက်ရောက်ကုသဖို့အခက်အခဲတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ဆေးကုသဖို့အသေးစိတ်စစ်ဆေးခံရတာတွေရှိတယ်လို့ဆေးဝါးတွေလည်းအလွယ်တကူသဲဆောင်ခွင့်မရတဲ့အကြောင်းလည်းပြောကြပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းအတွင်ကစစ်ပေးဆောင်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုကိုစော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ရှင်။
စစ်တပ်ဖက်ကနယ်မြေရှင်းလင်းရေးထိုးစစ်ဆင်နေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းတွင်လေကြောင်းကနေပါဒေသခံကာကွယ်ရေးတပ်တွေကိုပစ်ကတ်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပြီးဒေသခံနေအိမ်တွေမိလောင်ပျက်စီးဆုံးရှုံးခဲ့ရသလိုထောင်ထဲချတဲ့ဒေသခံတွေတောတောင်နေတဲ့တင်းရှောင်နေကြရတာပါစစ်ဘေးရှောင်နေထဲမှာတက်ကြီးရွယ်အိုနာမကျန်းနေပါဝင်ပြီးနီးစပ်ရာမြို့ပေါ်ကိုဆေးဝါးတက်ရောက်ကုသမယ်ဆိုရင်စစ်ကောင်စီတပ်တွေရဲ့စစ်စစ်မှုတွေအပြင်ဖမ်းဆီးမှာကိုစိုးရင်ရတဲ့အတွက်အဆင်ပြေသလိုကုသနေရတယ်လို့မြောင်မြို့နယ်မှာစစ်ပေးဆောင်တွေကိုကူညီပေးနေသူတဦးကပြောပါတယ်
ဘုံမှာသွားပြီးကုရမယ်ဆိုလို့ချင်းတော့အခက်အခဲဖြစ်တယ်ဗျ။ဟိုမြို့ပေါ်ထဲမှာချိုးကြတော့လေဟိုမြို့ပေါ်မှာသွားကုရမြို့ပေါ်မှာသွားပြီးတော့ကုလို့ချင်းအခန်းခံမှာမျိုးရည်မျိုးခန်းခံမှာမျိုးဖြစ်တာမျိုးရည်လို့ဆိုလို့ကြောက်တော့တယ်တော့ဘာလို့ဆိုကြီးရမှာရှိတဲ့အဲကျွန်တော်တို့ဒီ next မှာနေတယ်ပေါ့ကျွန်တော်ဒီစေစရာတွေနဲ့လည်းကုတာများလားပေါ့ဗျာဟုတ်စစ်တပ်စီရမှုတွေမျိုးဝတ်တမ်းပြီးဆိုရင်စစ်တပ်စီရမှုတွေလုပ်တယ်ဗျလုပ်လို့ကျွန်တော်ပြောမတင်ငါရင်ဖမ်းတယ်ဖမ်းလို့ရင်တော့ငွေတောင်းတယ်အဲအလိုမျိုးပေါ့တော်လို့တောင်းတာတွေတော့တော်တယ်ပတ်စံမရှိတော့ပြန်ရည်ရမှာစိုးရမျိုးတွေမျိုးတွေဆိုပြီးတော့မသွားကြတာပေါ့ကုကြဘူးပေါ့အဲမျိုးဝတ်သွားပြီးတော့မကူခုဒီကျွန်တော်ဒီမှာကျွန်တော်ကျွန်တော်မျိုးဝတ်သွားပြီးကုတယ်ဘယ်လိုဆိုတော့တော်မရှိကြဘူ
းစကိုင်းတိုင်းအတွင်းစစ်ကောင်စီရဲ့နေမြေရှင်းလင်းတဲ့ကာလမှာအိမ်ပေါင်း1000ကျော်မိလောင်ဆုံးရှုံးခဲ့ရတယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်စစ်ပေးရှောင်ရွာသူရွာသားတွေလည်းထောင်ထဲချီရှိနေပါတယ်စစ်ကောင်စီဘက်ကတော့အရတားတွေရဲ့လူနေအိမ်ကြီးတွေကိုသူတို့မိမရှို့တဲ့အကြောင်းနဲ့အရတားတွေကိုထိခိုက်နှိမ့်နှံအောင်မလုပ်တဲ့အကြောင်းပြောဆိုနေပါတယ်အလားတူပဲမကွေးတိုင်းမှာဆိုရင်ဖျားနာတဲ့ဒေသခံရွာသူရွာသားတွေအတွက်စေဝါကုသဖို့အခက်အခဲတွေရှိနေပါတယ်မကွေးတိုင်းဂံကောမြို့နယ်နန်းခါကျေးရွာမှာဆိုရင်စစ်ပေးရှောင်ရွာသူရွာသားတွေတောတောင်တွေထဲမှာပဲနေထိုင်နေကြရပါတယ်စေဝါကုသဖို့အခက်အခဲတဲ့အပြင်စေဝါဝယ်ယူရမှာလဲစစ်ကောင်စီရဲ့တင်းကြပ်စွာစစ်ဆေးတာတွေကြောင့်အခက်အခဲတွေရှိနေတယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်စေဝါကလည်းဟောဂံကောမြို့ကလည်းဝယ်လို့ရှိရအောင်ဗျာဒါမှမဟုတ်ကလေးတဲ့ကြံလို့ပါကြည့်ရတယ်ရွာထဲမှာပြည်သူကြီးတွေပါလေဟောဟန်တာဝေကိုကားလေးဈာမဆန်းနေတယ်ကျွန်တော်တို့အဲ့ဒီကံတွာလာရဲစံလုံးလုံးမရဘူးကြနည်းနည်းလေးရာစုဘယ်ဟိုချင်းစစ်တို့ဒီကိုကျင်းတို့ဝယ်လွန်ဆုံးဝယ်လားနှစ်ကသုံးကလောက်ပဲရတာပေါ့ဟိုလိုကြီးအများကြီးဝယ်လို့မရဘူးအဲဆိုတော့သူတို့အများလွန်းတင်းတော့တာလေအဲ့လိုမျိုးပြည်သူကြီးထောက်ပံ့ရတာအများလွန်းကိုဆန်းတာလေကျွန်တော်ဆရာတော်ဖရာကြီးရဲ့ဖွင့်ထားတဲ့အခမဲ့စေကံလစ်တံတော်မှာဖွင့်ထားတဲ့စေကံမှာလည်းသူကဖိုင်ကြီးမှာဒီနိုင်ပါလေစပြီးမိစုရာတို့လောလာတဲ့အဲ့ခြေကြလည်းပါအတုံးကြီးကြီးလို့မရတော့ကျွန်တော်တို့ဒီခေတ်ကမှာစေဝါကုသမှုခုလာတိုင်းမှာတော်တော်ခက်ခဲရပါလို့ပေါ့
နန်းခါရွာကစစ်ဆောင်နေဟာတောတောင်နေတဲ့တင်းဆောင်နေရပြီးအသက်ကြီးရင်သူတွေဟာပင်ပန်းနဲ့တန်းတွေကြောင့်တေဆုံးရတာတွေလည်းရှိသလိုတောတောင်နေထဲမှာအစိတ်ရှိတဲ့ဝါတွေကြိုက်ခံရတာကြောင့်တေဆုံးတာတွေလည်းရှိတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်စစ်စေးရေးဂိတ်တွေမှာဈေးဝယ်ကားတွေကိုစစ်တပ်လုံခြုံရေးတပ်ဖွဲ့တွေအသေးစိတ်စစ်ဆေးပြီးအစားအစာတွေနဲ့ဆေးဝါးတွေကိုအကန့်အသတ်နဲ့ပဲတည်ယူခွင့်ပြုတာကြောင့်လဲနာမကျန်းဖြစ်သူတွေအတွက်ဆေးဝါးကုသဖို့အခက်အခဲဖြစ်နေရတယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပြောပြပေးခဲ့တာပါရှင်ပြည်ရင်းစစ်ဆောင်တွေအတွက်ဘန်ကောက်ကလှုပ်ရှားမှုတစ်ခုကိုလည်းတင်ပြပေးလိုပါတယ်ထိုင်းနိုင်ငံနိုင်ငံခြားသတင်းတောင်များတင်မာပြီးခဲ့တဲ့တောက်ကြံညကချင်းပတဲ့မြန်မာနိုင်ငံကစစ်ပေးရှောင်ဒုက္ခသည်တွေရေးဆွဲတဲ့ပကြီးပြပွဲမှာပကြီးကားတရာစင်ချုံနိုင်ပိုင်းအတွင်အလုံးရောင်းလိုက်ရပါတယ်။နေဆက်ကိုထွက်လာတဲ့လူငယ်တွေကလေးတွေထဲမှာပကြီးအမှုပညာနဲ့ပတ်သက်လို့ထက်မြက်ထူးချွန်သူတွေအများပြပါတယ်လို့လည်းပြပွဲစီစဉ်သူတွေကပြောပါတယ်။ပကြီးကားရောင်းရငွေတွေကိုတော့ပြည်တွင်းအိုးမဲ့အိမ်မဲ့စစ်ပေးရှောင်ကြရတဲ့ IDP ဒုက္ခသည်ကလေးငယ်တွေရဲ့ပညာရေးအတွက်ပေးလှူမှာဖြစ်ပါတယ်။ဦးသိန်းထိုင်ဦးဘန်ကောက်မြို့တော်ကနေသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ပြည်တွင်းအုံမဲ့အိမ်မဲ့ဆေးဘေးဆောင် IDP တွေရဲ့ဒုက္ခသည်စခန်းအတွင်းကအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့ချင်းနေပျောက်ဆုံးသွားတဲ့မျိုးဆက်တစ်ဆက်ဆိုတဲ့နာမည်နဲ့ဆွေးနွေးပွဲကျင်းပသလိုဒုက္ခသည်တွေကိုယ်တိုင်ရေးဆွဲတဲ့ပကြီကားတွေနဲ့ပြပွဲကျင်းပတာပါ NUG မျိုးသားညီညွတ်ရေးအစိုးရအဖွဲ့အမျိုးသမီးကလေးသူငယ်နဲ့လူငယ်ရေးရာဝန်ကြီးဒေါ်စုစန္နာလတ်လတ်ဆိုးကလည်းအမှုပညာရှင်တယောက်အနေနဲ့ရောဆွေးနွေးပွဲမှာအွန်လိုင်းကနေပါဝင်ဆွေးနွေးပါတယ်ထိုင်းမြန်မာနယ်စပ်က IDP စခန်းတွေရဲ့အခြေအနေကိုသူကရှင်းပြပါတယ
် So when we teaching
ကျမတို့ကလေးတွေကိုပကြီအမှုပညာသင်ပေးတဲ့အချိန်လေးမှာစစ်လေရင်နေရောက်လာလို့ဘုံကိုကျင်းတဲ့ဝင်ပြေးရတဲ့အခါတွေရှိသလိုတောအုပ်သေးကိုပြေးခဲ့ရတဲ့အချိန်လေးလည်းရှိပါတယ်ပကြီတင်တန်းတွေကမချောမွေ့ခဲ့ပါဘူးဒါပေမဲ့လည်းကျမចောင်းသားတွေထဲမှာအင်မတန်ထက်မြက်ထူးချွန်တဲ့အမှုပညာရှင်တွေပါလာတာကျမသတိထားမိပါတယ
်ဒီပကြီးပြပွဲကရောင်းရငွေတွေကိုနေဆက်ကဒုက္ခသည်စခန်းကကလေးငယ်တွေအတွက်အကူအညီပေးဖို့ဖြစ်တဲ့အကြောင်းကြေညာထားပါတယ်ပြပွဲမှာမြမစစ်တပ်ဘက်ကလေချောင်းကနေထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့် IDP စခန်းအတွင်းကအိုးအိမ်တွေစာတင်ကျောင်းတွေပျက်စီးသွားခဲ့တဲ့မှတ်တမ်းတွေဗီဒီယိုကိုလည်းပြသပါတယ်လက်နက်ကိုင်ပဋိပက္ခတွေကြားစစ်ပေးဆောင်ပြည်ရင်းအိုးမဲ့အိမ်မဲ့ထွက်ပြေးနေရတဲ့ IDP ဒုက္ခသည်တွေရဲ့အခြေအနေကို KNY မြို့သူအဖွဲ့ကမော်ဖရေးမာကအွန်လိုင်းကနေအခုလိုရှင်းပြပါတယ
်။အာလေကျောင်းတက်ခိုင်းရင်းနဲ့ကျမတို့ဖူဆိုမြို့နယ် IDP ခတ်မှာဆိုလို့ရှိရင်အာတာမီနယ်ရောက်တခါတည်းဟိုတည်ဆုံသွားတယ်ကြံခဲ့တဲ့မိသားစုတွေဆိုလို့ရှိရင်လည်းတော်တော်လေးနဲ့စိတ်ဓာတ်ရရကြတယ်ပေါ့เนาะဆိုတော့ဟိုလိုက်ကော်မှာဆိုလို့ရှိရင်လည်းအရင်တလကပဲဟိုတစ်ဆက်ထက်မှာ IGP ကမ်းမှာဆိုလို့ရှိရင်လည်းလေရင်နဲ့လာကျဲပြီးတော့မှကလေးတွေလည်းစတိအကြောင်းမှာဟိုဘာလဲကြောင်တဲ့ရင်နဲ့ထိတ်လာတဲ့ကိစ္စတွေလည်းအလုံးမြေတွေးပြီးဖြစ်မြင်လို့ကျွန်မယူကြည့်တယ်အဲ့မှာဆိုလို့ရှိရင်လည်းတစ်ခါတည်းဟိုတည်ဆုံသွားတဲ့မြို့သားတွေလည်းရှိရပေါ့เนาะဆိုတော့ကြည့်ရမယ်ဆိုလို့ရှိရင်တော့ဟိုစစ်ကောင်စီတွေကဒီလိုမျိုးစည်ရစိုးမှုကျွတ်လို့တဲ့ရွယ်ချက်ရှိရှိကျွန်မတို့ရဲ့ပြည်သူလူထုရှိတဲ့နေရာမျိုးတို့သူတို့တိုက်ခတ်တယ်ပေါ့နော်ဆိုတော့ဥမာဗာရာကြီးအကြောင်းမှာသွားနေထိုင်တဲ့လူထုတွေနောက်ပြီးတော့မှ IDP ခန့်မှာနေထိုင်တဲ့လူထုတွေတစ်ဆက်တည်းမှာရွာတွေမှာသွားနေတဲ့အချိန်မှာဆိုလို့ရှိရင်လက်ဒါကလက်နေကြီးကိုသူတို့ရှိတဲ့နေရာကနေပြည်တာမျိုးတွေပေါ့နော်ရတပ်ပြည်တာမျိုးဆိုလို့ရှိရင်တစ်ခါတည်းဟိုမတန်စွာဖြစ်သွားတာမျိုးပြီးလို့ရှိအသေးရှင်ရေးနဲ့တည်နေတယ်လို့မျိုးလည်းအများကြီးကျွန်တော်တို့ကပြည်နယ်မှာဒီဟာမျိုးတွေခံစားရတဲ့အနေထားမျိုးကျွန်တော်တို့မြင်ရတယ်ပေါ့နော်အခုဆိုလို့ရှိရင်စီတပ်တွေကသူတို့ဒီမြို့ပေါ်မှာပဲသူတို့ကနေနိုင်တယ်သူတို့ဟိုထွဲပြီးတော့မှခရီးထွက်တာမျိုးတွေမလုပ်နိုင်တော့သူတို့တွေကတပ်ထဲမှာရှိပြီးတော့မှလင်းနေကြီးကိုခုနပြောတဲ့ IDP ရှိရနေရလူထုရှိတဲ့နေရာကိုသူတို့ပြစ်တယ်တစ်ဆက်ထဲမှာပဲမြို့ပေါ်မှာတွေပဲဖြစ်ဖြစ်တချို့ရွာတွေမှာသူတို့မိုင်းထောင်ထားတယ်ပေါ့နော်ဟိုလူထုသွားလာများတဲ့နေရာတွေသူများ OA ရဲ့အဝေးထွက်တွေမှာဆိုလို့ရှိရင်အတော်အများဆုံးသူတို့ထောင်ထားတဲ့မိုင်းတွေကလူထုတွေကရိတ်ခါပြန်ယူတာမျိုးတွေသူတို့ရဲ့အခက်အခဲကြောင့်တစုံတစ်ခုပြန်ယူတာမျိုးတွေဆိုလို့ရှိရင်လည်းသူတို့မိုင်းထိပြီးတော့မှတည်ဆုံသွားတာမျိုးတွေမတန်မစွာဖြစ်သွားတာမျိုးတွေလည်းကျမတို့မှကရေးဆိုင်နေရတယ်ပေါ့နော
်ညီမရေးစိတ်ဝင်စားသူတွေလာရောက်ကြတဲ့ပကြီးပြပွဲကိုဒုက္ခသည်တွေရေးကူညီပေးနေတဲ့ထိုင်းမြန်မာနေကြာစည်စနာဝန်ထမ်းလုပ်ကိုင်နေတဲ့ People Empowerment Foundation လို့အဖွဲ့အစည်းတွေကူညီပံ့ပိုးဆောင်ရွက်ပေးခဲ့တာပါပြပွဲစီစဉ်သူထိုင်းနိုင်ငံသူတူဖြစ်တဲ့ Natty Onrawi Tammy Sanga VOA ကိုခုလိုရှင်းပြပါတယ
် As far as I know a lot of them have lost their homes a lot of them
ဒီမှာတရားတလောက်သူတို့တွေကအတော်များများသူတို့နေအိမ်တွေဆုံးရှုံးသွားခဲ့ရတယ်သူတို့မိသားစုတွေလည်းဆုံးရှုံးသွားကြရတယ်အနာဂတ်တွေပျောက်နေကြရတယ်ဒါကြောင့်လေ IDP စခန်းတွေမှာလာနေပြီးဒီမှာပဲပညာဆက်တင်နေကြရတယ်ဒီပကြီးကားတွေအားလုံးက IDP စခန်းထဲရောက်လာတဲ့ကလေးငယ်တွေစေကျော်တက်အရွယ်ရေးဆွဲခဲ့တဲ့ပကြီးကားတွေပ
ါတချိန်စစ်နယ်လက်နက်ကိုင်ပဋိပက္ခတွေမရှိတော့တဲ့အခါသူတို့မျှော်မှန်းထားတဲ့စိတ်ကူးရင်အနာဂတ်သူတို့နေထိုင်ခြင်းတဲ့ဘဝအတွေးတွေကိုပုံဖော်ထားတာဖြစ်ပါလေ။နေဆက်တနေရာစခန်းတွေမှာရေးဆွဲခဲ့တဲ့ပကြီးကားတွေကဘန်ကောက်မြို့ပေါ်ကိုရောက်လာခဲ့ပြီးပကြီးပြပွဲကတစဉ်တံပိုးထားမြန်တို့သူတွေဝယ်သွားခဲ့ကြပါလေ။ဒါပေမဲ့လည်းတချို့ပကြီးကားရေးဆွဲသူဖန်တီးသူအိုးမဲ့အိမ်မဲ့ထွက်ပြေးနေရတဲ့ဒုက္ခသည်တွေကတချို့ကတော့အဆက်အသွယ်လုံးလို့မရတော့သလိုဘယ်ရောက်တော့မှမသိတော့ဘူးလို့ပကြီကားအုံမှာရေးထားတဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာကျွန်တော်သိထိုက်ဦးပ
ါဘန်ကောက်မြို့တော်ကနေဦးသိန်းထိုက်ဦးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်မနေ့ကင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့မနေ့ခင်ဖြစ်ကြပါစေသောရရှင်များရှင် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ13ရက်အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုလိုင်းဒိုမီတာ24.50 51လိုင်းလံမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့သတင်းတောက်မှတ်စုအစီအစဉ်ကိုအရင်ဆုံးနားဆင်ကြရဖို့ရှိပြီးဒီနောက်မှာတော့စီးပွားရေးဘလော့ဂါတွေပြောသည်များနဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တို့ကိုဇက်တိုင်နားဆင်ကြရပါမယ်ရှင်အခုတော့ကိုသားညွန်ဦးတင်ဆက်ထားတဲ့သတင်းတောက်မှတ်စုကိုနားဆင်ပါရှင်
ဒီမနက်ကမှဘူပန်ကနေပြီးတော့တက်မှတ်ထားတဲ့ဒေါ်လာဈေးနဲ့ပြင်ပပေါင်ဈေးမတန်တဆကွာဟနေတာနဲ့ကိုယ်စိမ်းနှုန်းတက်တာနောက်73စီဈေးနှုန်းတွေအပြောင်းလဲဖြစ်နေတာတွေဟာလုပ်ငန်းရှင်တွေနဲ့အခြေခံလူရန်းစားပေါ်မှာရိုက်ခတ်မှုတွေရှိနေပါတယ်အလွှာသီးသီးဟာဒီရိုက်ခတ်မှုဒဏ်ကိုခံရတဲ့အကြောင်းဒီသတင်းပတ်သတင်းတောက်မှတ်စုအစီအစဉ်ရန်ကုန်ကနေပြီးတော့သတင်းပေးပို့ပါတယ်ကျွန်တော်တားညူပြောပြမှာပါငွေကြေးနဲ့ကုန်စည်နှုန်းမတိမကျအခြေအနေတွေပေါ်ပေါက်နေချိန်မှာဘူပန်ကနေပြီးတော့နိုင်ငံခြားသုံးငွေကြီးကြပ်မှုကော်မတီရဲ့ဆုံးဖြတ်ချက်နဲ့ဈေးကွက်ထက်ကိုအမေရိကန်ဒေါ်လာတန်း200ဖြည့်တင်းထောက်ပံ့ပေးမယ်ကြောင်းကြေညာပါတယ်။ဘူပန်ကထုတ်ပြန်ပြီးစက်တင်ဘာလ1ရက်နေ့မှာဓာတ်ဆီဈေးနှုန်းတွေကျပ်200လောက်ပြန်ကျပါတယ်။တရားဝင်မဟုတ်တဲ့ပြင်ပဈေးကွက်မှာတစ်ကြက်သားကိုကျပ်35သိန်းအထိရောက်နေတဲ့ရွှေဈေးကလည်း33သိန်းကိုပြန်ဆင်းလာပါတယ်။ဖုန်းမျိုးမျိုးတင်သွင်းနေတဲ့လုပ်ငန်းရှင်တူကသူတို့အနေနဲ့အခုနောက်ပိုင်းမှာနိုင်ငံခြားငွေပေါက်ဈေးကိုတွက်ပြီးတော့ရောင်းချနေရတယ်လို့ VUE ကပြောပါတယ်
။အဓိကတော့ကျွန်တော်တို့ပြဿနာပါလဲဆိုမငြိမ်းနဲ့မတည်ငြိမ်းနဲ့တက်ကြည့်ကြစီစသည်ဖြစ်တယ်ကျွန်တော်တို့ကအချင်းချင်းနေတဲ့နေတိုင်းတက်နေတာတော့မင်းတို့ကြီးညာတို့ဒီအဲ့လိုကြတော့ကျွန်တော်တို့က rate တက်မှတ်လို့မရအောင်အရင်ကဆိုရင်မောင်ငွေကိုစံထားပြီးတော့တွက်ပြီးအခုဆိုသူတို့စံထားတော့ဒေါ်လာနဲ့ပဲထားတယ်နောက်တစ်ချို့ကလုံးဝအကြောင်းပြစ်လိုက်တော့ရောင်းပြရနဲ့ရောင်းပြရနဲ့ရှုံးလို့ကျွန်တော်တို့ကစက်မရောင်းတော့ဘူး
ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လစာငွေတွေကိုပြည်တွင်းလွှဲပြောင်းမယ်ဆိုရင်လမ်းစင်ရဘဏ်တွေမှာလွှဲပြောင်းတာရောင်းချတာကိုယ်တိုင်သုံးဆွဲတာတွေကို21ရက်အတွင်းလွတ်လပ်လပ်လုဆောင်နိုင်တယ်လို့ဘူဘန်ကမိန့်ထုတ်ပါတယ်။ဒါပေမဲ့လည်းခွင့်ပြုထားတဲ့အချိန်တူတောင်းတာဘူဘန်ကတတ်မှတ်တဲ့ရည်ညွှန်းငွေလဲနှုန်းနဲ့ပြင်ပပေါက်ဈေးကွာဟတာတွေကြောင့်တရားဝင်မဟုတ်တဲ့ဟွန်ဒီငွေနဲ့လဲတဲ့စနစ်ကိုပဲအသုံးများနေအောင်မယ်လို့ပြည်ပရောက်မြန်မာတချို့ကပြောပါတယ်။အရင်ကတည်းကဟွန်ဒီငွေလွှဲမှုတွေကိုအသုံးပြုခဲ့တာကြောင့်အခုဆိုရင်အရင်ကထက်ဒီငွေလွှဲတဲ့စနစ်ကိုပဲအသုံးများလာလိမ့်မယ်လို့မြန်မာထိုင်းနေဆက်ကငွေလဲလုပ်ငန်းရှင်တူက view ကိုပြောပါတယ
်သူတော်ဝင်ပေါက်ဈေးနဲ့ပြင်မဈေးနဲ့လကူကလည်းကွာတယ်ဒါကူကတော့တားကွာပါပဲတော်ဝင်ပေါက်ဈေးနဲ့အလုံးမဖြစ်တော့ဘူးဟုတ်ကဲ့အစ်စ်စီအမေအမေပါညာဘောနာပါညာခရတန်နည်းနည်းရှောက်လို့ဆိုရတယ်ဟုတ်ကိုဘန်ကိုသွားပြီးတော့စီးရင်တွင်းပါတဲ့အချိန်ကန့်ကြာရေတော့
ဘူဘန်ကတတ်မှတ်ထားတဲ့ဒေါ်လာဈေးနဲ့ပြင်ပပေါက်ဈေးမတန်တဆကွာဟနေတာကြောင့်ပြည်ပကရတဲ့လုခလာစာကိုဘူဘန်ရဲ့ရည်ညွှန်းငွေနဲ့အလဲခါမယ်ကိစ္စကိုလူအတော်များများရှောင်ကြလိမ့်မယ်လို့ပြည်တွင်းလုံငန်းရှင်တချို့ကသုံးသပ်ပါတယ်။ကြက်ငွေနဲ့နိုင်ငံခြားငွေလဲလဲနှုန်းရည်ညွှန်းတန်ဖိုးကိုစစ်ကောင်စီကထိန်းချုပ်ထားပေမဲ့ပြင်ပဈေးကွက်မှာတော့မြန်မာကြက်ငွေကဆက်ပြီးတော့ကျဆင်းနေပါတယ်။ American Dollar နီးတူမြန်မာလုံငန်းရှင်တွေအများဆုံးကင်တွယ်သုံးဆွဲနေတဲ့ထိုင်းဘတ်ငွေကလည်းမြန်မာငွေနဲ့လဲလဲတဲ့နေရာမှာဈေးကောင်းလာပါတယ်။တရက်အတွင်းပြောင်းလဲနေတဲ့ထိုင်းဘတ်ငွေဈေးတွေကြောင့်လက်ကျန်တွေထုတ်မြောင်းတော့ပဲအယောင်းရက်ထားရတယ်လို့စပွားကြီးကုန်းအင်ဆောက်ပစ္စည်းရောင်းဝယ်လုပ်ငန်းရှင်တူကပြောပါတယ
်။ကျွန်တော်တို့ကျွန်တော်တို့ကဒီ rate ကိုဖြတ်ရတယ်90နဲ့ဖြတ်ရတယ်။ညနေပိုင်းကျတော့95ဖြစ်သွားတယ်။မနေ့ကျတော့100ဖြစ်သွားတယ်။စက္ကနာပါလဲဆိုတော့ရောင်းပြီးတော့ကျွန်တော်တို့ဓာတ်ရုံဘက်ကထိုင်းဘက်ကိုအစီအဝေးရတာပေါ့။ကျွန်တော်ဒီဘက်ကနေပြည်သူထွက်သွားပြီ။ဒါမှမဟုတ်တော့ပြန်ဝင်တဲ့အခါကျတော့ rate ကအရင်ဟာသွားပြီးတော့အဲ့လောက်ကြီးအဟားကြီးတွေလိုက်ပြီးတော့ကျောင်းလို့ရတယ်မဖြတ်တော့အဲ့တော့အကောင်းဆုံးကတော့မော်ဝင်နိုင်တဲ့တူတွေနောက်ပြီးကျွန်တော်လည်းရောင်းပြီးရှုံးနေပြီးတော့ဒီကနေ့နားထားရတာအကောင်းဆုံးနော်
ပြပဒေါ်လာပေါက်ဈေးအတက်ပတ်မှာရှိနေပြီးတော့မြန်မာကျပ်ငွေတန်ဖိုးဟာကျဆင်းနေရတယ်ဒီလိုကွာဟမှုကြားမှာအခြေခံစားဝတ်နေရေးအတွက်ပုံမှန်သုံးဆွဲနေရတဲ့ငွေကြေးပမာဏကိုလည်းရှော့ချလာရပါတယ်ကျပ်ငွေတန်ဖိုးကျဆင်းလာတာကုန်စည်နှုန်းမြင့်တက်လာတဲ့ကြောင့်ဝင်ငွေထွက်ငွေကာမီအောင်လို့အတက်နိုင်ဆုံးချုံချံချွေတာနေရတယ်လို့ရန်ကုန်တိုင်းကမာရီမြို့နယ်မှာနေတဲ့အင်းရှင်မတူကပြောပါတယ
်ကိုကတစ်ပေါင်းလောက်အတက်ကင်ထားရင်ရှင်လေအညာစီဒေဝတာလေး50တာပေါ့နော်ကျန်တဲ့အာရလေးနဲ့နောက်အပါလေးတစ်မျိုးပေါ့ဒါတည့်ရက်တည့်ရက်ကလာလို့စီးသားရည်နဲ့စီးသားရည်အသီးရည်ကိုစီးစီးရည်ကနေရောပေါ့ဒီအဲ့လိုမျိုးဝယ်ရရတယ်အခုကတော့တစ်ပေါင်းဆိုဆိုအခုရောလိုက်လို့ရှိရင်ဘာမှမဝယ်ရမှာဥမာ50 50လောက်ရောလိုက်ပြန်လာမှမကြတော့ကျန်ဆက်ပြတ်တာလေ အဲ့ဒီကနေ300ပေါ့အလုံးလုံးလေအောင်အဲ့ဒါ900 ရောအဲ့လိုမျိုးလေးစိတ်ပါလဲတော့ငါဒီစင်းမှာစင်းတာပြီးတော့ပုံချော့ရတယ်ဒီမှာတက်ပြားစီလဲဒီစိတ်တာပေါ့နော်ဟိုကိုယ်ဒီဘုံဒီနေပေါ့နော်ဟိုကပြန်ထားပြီးတော့ဒရက်ထားတာပေါ့ဒရက်ထားတာတောင်းမအောင်စင်းပြီးတာပေါ့နော်ဒီလိုမျိုးငါဆက်ပြုတ်ကြတယ်အမှန်ပဲဩဒလာမျိုးစီတာတော့ဆင်းရတဲ့အခြေအနေပေါ့နော်
ရင်လုံးကတည့်တာအိမ်စည်းကငွေကျပ်1000လောက်တုံ့ကြပြီမဲ့အခု2000လောက်တုံးတော့မှရတယ်လို့ပြောပါတယ်။ဒါအပြင်အလုတ်ကန်ခွန်းလန်းတွေရှားပါနေတယ်လို့တချို့ကဝင်ငွေနဲ့ပါပြီးတော့ထွက်ငွေပူတုံးနေရတာမို့လို့အခက်ကြုံလာရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့လူဦးရေ40ရာခိုင်နှုန်းဟာစီးရင်နှောင်းပါတယ်ဆိုပြီးတော့သတ်မှတ်ထားတဲ့အဆင့်အောက်မှာရောက်ရှိနေတယ်လို့ကမ္ဘာ့ဘဏ်ကသတ်မှတ်ပါတယ်။ COVID ရောဂါကူးစက်မှုတွေနဲ့နိုင်ငံရေးချက်တွေရဲ့ရပ်ကန့်မှုလက်နက်ကိုင်ပိပခါတွေဆက်ပြီးတော့ဖြစ်ပွားနေတဲ့အတွက်ကြောင့်လဲလူတွေတန်းနဲ့ချီပြီးတော့အငတ်ပြီးရင်ဆိုင်ရနိုင်တာကိုနိုင်ငံတကာအဖွဲ့အစည်းတွေကထောက်ပြသတိပေးနေပါတယ်။ကုန်စည်နှုန်းကြီးမြင့်လာတဲ့ကြားမှာစီးပွားရေးလုပ်ငန်းတွေရပ်ထားပြီးတော့အလုတ်ကန်ရှားပါတာကြောင့်လဲလက်လုံလက်စာမိသားစုတွေရဲ့ရည်တည်ရေးပိုပြီးတော့ခက်ခဲလာနေပါတယ်။နိုင်ငံခြားငွေကြေးနဲ့မြန်မာကျပ်ငွေတန်ဖိုးကွာမှုရဲ့အကျိုးဆက်ကိုလူဒန်းစားအလွာတီးတီးအခုဆိုရင်ရင်ဆိုင်နေရတဲ့ကြောင်းဒီသတင်းပတ်ရဲ့သတင်းတောင်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်တားညိုပါဘူး။
ကိုတန်းညုံပြောပြပေးခဲ့တဲ့အပတ်စဉ်သတင်းတောင်မှတ်စုအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့ဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။စားနပ်ရိက္ခာနဲ့လောင်စာဆီဈေးနှုန်းတွေကြီးမြင့်လာမှုနဲ့အသုံးစရိတ်တွေကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာဗန္ဒာရေးအကျက်အတည်းနဲ့ကြုံတွေ့နေကြရပါတယ်။တချိန်တည်းမှာပဲတခြားနိုင်ငံတွေကိုပြန့်နှံ့လာနိုင်တဲ့သရီလင်ကာနိုင်ငံရဲ့အကျွေးပြဿနာကြောင့်ကမ္ဘာမှာအထူးကငွေချေးသူတရုတ်ရဲ့အခန်းကဏ္ဍဟာစောင့်ကြည့်စရာကိစ္စသစ်တရဖြစ်လာနေပါတယ်။ VOA တရုတ်ဌာနရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။နိုင်ငံတကာဗဟိုဘဏ်တွေကငွေချေးဖောက်ပွားမှုကိုကင်တွယ်တဲ့အနေနဲ့အတွန်းနှုန်းတွေကိုတိုးမြင့်လာတာနဲ့အတူကမ္ဘာတဝန်အကျွေးပြဿနာကပိုပြီးတော့ကြီးထွားလာကြောင်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးခရစ်စတလီနာဂျော်ဂျီဗာကသတိပေးပါတယ်
We are faced with a combination of exogenous shocks
IMF ရဲ့စီးရင်စရာတွေအရဖွံ့ဖြိုးဆဲနိုင်ငံ38နိုင်ငံဟာလက်တလောအကျွေးပြဿနာတက်နိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ဈေးကွက်ဖွံ့ဖြိုးလာနေတဲ့နိုင်ငံတွေရဲ့30ရာခိုင်နှုန်းလောက်ဟာအကျွေးပြဿနာတက်နေပြီးဒါမှမဟုတ်လည်းအကျွေးပြဿနာတက်ခံနေအခြေအနေဖြစ်နေတာပါအကျွေးပြဿနာဖြစ်နိုင်တဲ့အခြေအနေတိုးလာတဲ့ကိစ္စဟာကမ္ဘာမှာထိတ်တန့်ငွေချေးသူတရုတ်အတွက်ဆန်းသတ်မှုဖြစ်ပါတယ်တရုတ်ရဲ့ခပတ်လန်းစီမံကိန်းဆိုင်ရာအခြေခံအဆောက်အုံဆိုင်ရာစီမံကိန်းတွေကြောင့်အာဖရိကအာရှနဲ့လက်တင်အမေရိကနိုင်ငံတွေမှာအကျွေးပြစေပြီးဒီလိုအကျွေးပြနေတဲ့နိုင်ငံတွေကိုတရုတ်ဘက်ကပိုပြီးထိထိရောက်ရောက်ကူညီဖို့အနောက်ဒီမိုကရေစီနိုင်ငံတွေကတိုက်တွန်းနေကြတာဖြစ်ပါတယ်။သရီလင်ကာရဲ့အဖြစ်အပျက်ကသတိထားစရာတာရကတစ်ခုအဖြစ်စီးပွားရေးပညာရှင်တွေကရှုမြင်ကြပါတယ်။ကိုဗစ်ကပ်ရေးကြောင့်ခီးသွွားလုပ်ငန်းကဝင်ငွေကျပြီးတွင်းကုန်စည်းနှုန်းတွေတက်သွားတာနဲ့ရင်ဆိုင်ရတဲ့သရီလင်ကာနိုင်ငံကမေလအတွင်းမှာပဲအကျွေးမဆန့်နိုင်ဖြစ်ပြီးပြည်သူတွေအတွက်နေစဉ်လိုအပ်ချက်လဲမလုံမလောက်ဖြစ်ကနိုင်ငံမတည်မငြိမ်ဖြစ်စေခဲ့ပါတယ်အကျွေးများနေပြီးမူဝါဒပိုင်းဆိုင်ရာအကန့်အသတ်ရှိတဲ့နိုင်ငံတွေအနေနဲ့တော့နောက်ထပ်ဖိအားတွေချုပ်ရနိုင်ချောင်းနဲ့သရီလင်ကာကတာရကတစ်ခုဖြစ်ကြောင်း IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးခရစ်စတလီနာဂျော်ဂျီဗာကအင်ဒိုနီးရှားက G20 အစည်းအဝေးပွဲမှာပြောဆိုခဲ့ပါတယ်။သရီလင်ကာနိုင်ငံအနေနဲ့လက်ရှိပြည်ပကျွေးမြီဒေါ်လာ35ဘီလီယံလောက်ရှိပြီးတရုတ်ကိုပေးရမယ့်အကျွေးက17ဘီလီယံရှိတယ်လို့လည်းပြောပါတယ်။သရီလင်ကာကိုပေးတဲ့တရုတ်ရဲ့အခြေခံအဆောက်အုံဆိုင်ရာချင်းငွေတွေကနိုင်ငံမှာနိုင်ငံရင်းနဲ့စီးပွားရေးပြဿနာတွေရဲ့အရင်းခံအကြောင်းရင်းတည်းဖြစ်တယ်လို့လည်းဝေဖန်သူတွေကထောက်ပြကြပါတယ်။စာပိုင်းမှာသရီလင်ကာရဲ့နိုင်ငံခြားအရန်ငွေစပြီးတော့ပြက်လက်လာချိန်မှာနိုင်ငံရဲ့အကျွေးရှင်တရုတ်ကကျွေးဟောင်းဆက်ရေးကျွေးသစ်ထက်ချပေးဖို့ကန့်လန့်ခဲ့တာကြောင့်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့
်ဘဏ္ဍာရေးအကူအညီရရေးကြိုးပမ်းဖို့ပြက်ကွက်ခဲ့တာလို့နီးစပ်တဲ့သတင်းရှင်းမြစ်တွေကိုကိုးကားပြီး Wall Street Channel ကပြီးခဲ့တဲ့သတင်းပတ်အတွင်းဖော်ပြခဲ့ပါတယ် IMF ကပါကစ္စတန်ကိုဒေါ်လာ3,000,000,000ချင်းငွေထောက်ပံ့မှုချထားပေးဖို့မကြခင်ကသဘောတူခဲ့တာပါပါကစ္စတန်ဗဟိုဘဏ်အနေနဲ့နိုင်ငံအတွက်နောက်ထပ်2လအစားလောက်ပဲသွင်းကုန်အတွက်နိုင်ငံခြားအရန်ငွေကျပ်ရှိတော်တာဖြစ်ပါတယ်။အရှေ့တောင်အရှနိုင်ငံတွေထဲမှာတော့လာအိုနဲ့ကမ်ဘောဒီးယားတို့ဟာမကြခင်မှာအကျွေးဆက်ရတော့မယ့်အချက်တဲနဲ့ရင်ဆိုင်နေကြရပါတယ်။အာဖရိကမှာတော့ဇမ်ဘီယာ၊အီသီရိုးပီးယားနဲ့ချတ်နိုင်ငံတို့အပါအဝင်နိုင်ငံတချို့ဟာသူတို့အကျွေးတွေကိုပြန်လည်စီစဉ်နိုင်ဖို့ကြိုးစားနေကြပြီးအကြမ်းဖျင်းအဖြစ်တော့တရုတ်ကိုပေးရမယ့်အကျွေးများနေတာဖြစ်ပါတယ်။ကမ္ဘာတစ်လွှာအကျွေးပြဿနာအစပိုင်းကာလတွေအတွင်းဝင်ငွေနဲ့နိုင်ငံတွေရဲ့အကျွေးပြဿနာကူညီရေး G20 စီးပွားရေးအင်အားကြီးနိုင်ငံ20တို့က2020ပြည့်နှစ်အောက်တိုဘာလမှာမူပေါင်းတရက်သဘောတူခဲ့ကြပါတယ်။ဒါပေမဲ့အဓိကငွေချေးသူတရုတ်ကပါဝင်မှုမရှိတာကြောင့်ဒီမူပေါင်းကလည်းအခုချိန်ထိသိပ်ပြီးထိရောက်မှုမရှိဖြစ်နေပါတယ်။သရီလင်ကာရဲ့အကျွေးကိစ္စပြန်လည်စီစဉ်ရေးမှာတရုတ်ဘက်ကတက်တက်ကြွကြွပါဝင်ဆောင်ရွက်ဖို့အမေရိကန်ဘန်ဒါယူဝင်ကြီးဂျင်းနဲ့ယဲလင်ကပြီးခဲ့တဲ့သတင်းပတ် G20 စီဝေးပွဲမှာတိုက်တွန်းပါတယ်။ဒါဆိုရင်တရုတ်နဲ့သရီလင်ကနှစ်နိုင်ငံစလုံးရဲ့အကျိုးစီးပွားအတွက်ဖြစ်တယ်လို့လည်းသူမကပြောပါတယ်
။ China is of course a very important creditor of Sri Lanka.
တရုတ်ဟာအရေးကြီးတဲ့ငွေချေးသူဖြစ်ပါတယ်။သရီလင်ကအနေနဲ့အကျွေးမဆက်နိုင်ဖြစ်နေပြီးတော့သရီလင်ကရဲ့အကျွေးတွေကိုပြန်လည်စီစဉ်ရေးတရုတ်ဘက်ကဆောင်ရွက်ပေးလို့ရတဲ့ဆန္ဒရှိမယ်လို့မျှော်လင့်ပါတယ်
။တခြားသောချင်းငွေချထားပေးသူတွေနဲ့အတူတရုတ်ကပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးဂျော်ဂျီဘာကတိုက်တွန်းလိုက်ပြီးလက်ရှိချုံတွေ့နေရတဲ့အကျွေးပြဿနာကအချက်တဲ့ပြဿနာကြီးတရအဖြစ်ကိုပြောင်းလဲသွားမယ်ဆိုရင်တော့အရင်ဆုံးဆုံးရှုံးမှုကြီးနဲ့ရင်ဆိုင်ရမှာကတရုတ်ဖြစ်တယ်လို့လည်းသူမကသတိပေးထားပါတယ်။ကမ္ဘာ့ဘဏ်ရဲ့အဆိုအရ2022ခုနှစ်အတွင်းအစိုးရဆုံးနိုင်ငံတွေကအဆိုအရနဲ့ပုဂ္ဂလိကငွေချေးသူတွေထံဒေါ်လာ35ဘီလီယံအကျွေးဆက်ရမယ်အရင်းနဲ့ရင်ဆိုင်ရမှာဖြစ်ပြီးဒီထဲက40ရာခိုင်နှုန်းကျော်ကတရုတ်ရဲ့အကျွေးဖြစ်တယ်လို့ဖော်ပြပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအာဖရိကနိုင်ငံတွေရဲ့အဓိကငွေချေးသူကတရုတ်နိုင်ငံဖြစ်ပြီး2000ပြည့်နှစ်နောက်ပိုင်းမှာဒေါ်လာ160ဘီလီယံထိချင်းငွေချထားပြီးခဲ့ကြောင်းဘော့စတန်တက္ကသိုလ်သုတေသနကဖော်ပြပါတယ်။ငွေချေးမှုအများစုမှာတော့တရုတ်ကတခြားနိုင်ငံတွေကိုပေးတဲ့ချင်းငွေပမာဏကိုလူသိရှင်ကြားထုတ်ပြန်မှုမရှိပါဘူး။2019ခုနှစ်အထိနိုင်ငံပေါင်း152နိုင်ငံကိုတရုတ်ကချင်းငွေနဲ့ထောက်ပံ့ခြေချထားမှု9000တဲကထက်ဝက်လောက်ကို IMF ဒါမှမဟုတ်လဲဝေါ်ဘန်တို့ကိုအသိပေးအကြောင်းကြားတာမရှိဘူးလို့ National Bureau of Economics Research အဖွဲ့ကတွေ့ရှိထားပါတယ် IMF နဲ့ဝေါ်ဘန်ကမ္ဘာဘဏ်တို့မှာတရုတ်ကအဖွဲ့ဝင်ဖြစ်ပါတယ်
တင်ပါဆင်ခဏတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လုပ်နေတဲ့သတင်းတွေသတင်းဆောင်မတွေနဲ့အပတ်စဉ်ခဏတွေကို VOE မြန်မာပိုင်းအစီအစဉ်ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင
်။ VOE American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနီမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းဖတ်ဆင်ခန်းတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါ။ စပိန်နိုင်ငံကအစားအသောက်နဲ့အချက်ပြုတ်ဆိုင်ရာသုတေသီတွေကကျန်းမာရေးနဲ့ညီညွတ်တဲ့ချက်နီးပြုတ်နီးတွေကိုနီးပညာအကူအညီနဲ့လေ့လာတီထွင်ဖန်တီနေကြပါတယ်။မှားစားသူတွေအတွက်ပိုလွယ်ကူထိရောက်မဲ့မီနူးမျိုးကဆက်လို့အဆီဓာတ်ပါတဲ့အစာတွေကိုယ်ထဲမှာကိုလက်စထရောတွေအဖြစ်ကျန်းမနေအောင်ချက်နီးမျိုးအထိလေ့လာဆန်းသပ်နေကြတာပါ။ AP သတင်းဆောင်ပါကိုအခြေခံပြီးမဆုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
စပိန်နိုင်ငံမြောက်ပိုင်းဘတ်စ်ဒေသမှာရှိတဲ့ဘတ်စ် Culinary Center BCC အချက်ပြုတ်ဆိုင်ရာသိပ္ပံကသိပ္ပံပညာရှင်တွေစဖို့မှုကြီးတွေကစားသောက်ဆိုင်တွေအတွက်ပို့ပြီးတော့အသုံးဝင်မဲ့ menu တွေနဲ့အာဟာရရှိပြီးကျန်းမာရေးနဲ့ညီညွတ်တဲ့စားသောက်တွေကိုတည်ထွင်နေကြပါတယ်။ဆိုင်မှာရတဲ့ menu အမျိုးအစားတွေကိုစားသောက်ဆိုင်မှာလာစားသူတွေကဘလို့ရွေးချယ်ကြသလဲဘလို့ဟင်းအမယ်တွေကစိတ်ဝင်စားမှုအများဆုံးရသလဲဆိုတာကိုမျက်လုံးရဲ့လှုပ်ရှားမှုတွေကိုမှတ်သားတဲ့နည်းပညာသုံးပြီးတော့ BCC ကတည်ထွင်ဖန်တီးနေတာပါ။menu တွေကို tablet screen ပေါ်မှာပြထားပြီးတော့မျက်လုံးနဲ့အကြည့်ခံရတာအများဆုံးနေရာတွေကိုအယောင်ခွဲပြီးပြသတဲ့နည်းနဲ့သူတို့ကလေ့လာနေကြတာပါစားသောက်ဆိုင်မှာလာစားသူတွေ menu ဖတ်တဲ့ပုံစံကို eye tracking နည်းပညာနဲ့မှတ်သားထားတာကြောင့်မျက်လုံးစိုက်ကြည့်တဲ့နေရာတွေကိုသိနိုင်ပါတယ်ဒီနည်းနဲ့ menu ရဲ့ဘယ်လိုနေရာမျိုးကိုအကြည့်အများဆုံးလဲဘယ်လိုဖော်ပြရင်စိတ်ဝင်စားမှုအများဆုံးလဲဆိုတာကိုလေ့လာနေကြပါတယ်သူတို့ရဲ့လေ့လာဖတ်တီးမှုကိုဘီလ်ဘောင်မြို့မှာကျင်းပတဲ့Food for Future ဆိုတဲ့ပြပွဲကြီးမှာပြသခဲ့ကြပါတယ
် Focusing on the menu at a normal restaurant we developed three kind of designs one that incorporates nutritional information other one
ပုံမှန်စားသောက်ဆိုင်တစ်ခုမှာရတဲ့ဟင်းအမျိုးတွေကိုခြေခံပြီးကျမတို့က menu ပုံစံ3မျိုးလုပ်ထားပါတယ်တစ်ခုကဟင်းထဲမှာပါတဲ့အာဟာရဓာတ်အချက်အလက်တွေကိုအဓိကပြတဲ့ menu မျိုးဖြစ်ပါတယ်နောက်တစ်ခုကတော့ဟင်းနာမည်နဲ့ကြာသင့်တန်ဖိုးကိုပြပါတယ်တတိယ menu ကတော့ကိုမာမဲ့ဟင်းကဘလို့ဟင်းမျိုးလဲဆိုတာအတိအကျမြင်နိုင်သိနိုင်အောင်လို့လုပ်ပေးထားတဲ့မီနူးပါအခုလိုမီနူးတွေမှာအချက်လက်တွေဖြည့်ပေးထားတာကမှားတဲ့သူတွေအတွက်ပိုအသုံးဝင်လားဆိုတာကိုကျမတို့ကသိချင်တာပါလိလချက်တွေရလူရဲ့ရွေးချယ်မှုကအာဟာရဆိုင်ရာအချက်လက်တွေပေါ်မူတည်တက်ရောက်မှုရှိတယ်လို့ပြောကြပါတယ်ဒီတော့ဒီမှာမှစားချင်တဲ့ဟင်းမှာဘလို့အာဟာရဓာတ်တွေပါတယ်ဆိုတာပြထားတဲ့အတွက်သူတို့စားချင်တာကကျန်းမာရေးနဲ့မညီညွတ်ဘူးဆိုရင်မှားစားပါမလားဆိုတာကိုလိလချင်တာပါ
စားသောက်ဆိုင်လာစားသူတွေရဲ့အလေးအထားအမှုအချက်နဲ့ဘလို့ဖော်ပြမှုမျိုးတွေအပေါ်စိတ်ဝင်စားမှုအများဆုံးရတယ်လဲဆိုတာကိုသိရရင်ပို့ပြီးတော့မှထိရောက်တဲ့ဟင်းအမယ်တွေကိုဆိုင်တွေမှာတင်ရောက်နိုင်မှာဖြစ်တာကြောင့် eye tracking menu ကိုနည်းပညာကုမ္ပဏီတစ်ခုနဲ့ပေါင်းပြီးတော့ဖန်တီးနေကြတာလို့ BCC အချက်ပြုတ်ဆိုင်ရာသိပ္ပံကသုတေသီတွေကပြောပါတယ်သူတို့တီထွင်ဖန်တီးနေတဲ့ eye tracking menu ကိုလည်း San Sebastian မြို့ကစားသောက်ဆိုင်မှာတုံးပြီးလာစားသူတွေရဲ့ menu အပေါ်စိတ်ဝင်စားမှုကိုလေ့လာနေကြပါတယ်အနာဂတ်မှာစားသောက်ဆိုင်တွေကပိုပြီးထိရောက်တဲ့ဟင်းအမယ်တွေကိုတီထွင်တင်ရောက်နိုင်ဖို့အတွက်ဒီနည်းပညာကိုအသုံးများလာကြလိမ့်မယ်လို့သူတို့ကမျှော်လင့်ထားပါတယ
် This technology incorporation to restaurant is going to happen sooner or later
စားသောက်ဆိုင်တွေမှာဒီလိုနည်းပညာတွေအနည်းနဲ့အမြန်သုံးလာကြတော့မှာပါစားသောက်ဆိုင်အားလုံးမှာသုံးလာကြမလားဆိုတာတော့မသိပါဘူးဒါပေမဲ့အခုကျမတို့ကတက်ခွဲခန်းမှာစမ်းသပ်တယ်လို့မျိုးစားသောက်ဆိုင်မှာလေ့လာမှုလုပ်ပါမယ်ဆိုတာကိုကြိုပြီးတော့အသိပေးထားပါတယ်ကျမတို့လုပ်နေတဲ့ project အကြောင်း Instagram ပေါ်မှာလည်းပြောပြထားတဲ့အတွက်လူတွေသိထားပြီးပါပြီ။စားသောက်ဆိုင်မှာစားပွဲကြိုတင် booking လုပ်ကြတဲ့ကသူတို့အမှုအချင်းကိုလေ့လာမယ်ဆိုတာသိကြပါတယ်။သူတို့ကိုယ်တိုင်ကလည်းဒီနည်းပညာကိုစမ်းသပ်ချင်ကြပါတယ်။ဒါကြောင့်နေရာအတော်များများမှာဒီနည်းပညာကိုသုံးလာကြမယ်လို့ထင်ပါတယ်။အချင်းကတော့ပြေးရမှာပေါ့
။အခုလိုစားသောက်ဆိုင်တွေအတွက်ထိရောက်တဲ့နည်းပညာကိုဖန်တီးနေကြသလို BCC ကစဖို့မှုကြီးတွေအစားသောက်ဆိုင်ရာသိပ္ပံပညာရှင်တွေပေါင်းပြီးတော့အာဟာရမျှတတဲ့အစားအသောက်တွေကိုဖန်တီးနေကြပါတယ်။အစားအစာတစ်မျိုးမှာအသေးအနှံ50ရာခိုင်နှုန်း၊အသားထက်25ရာခိုင်နှုန်းနဲ့ကစီဓာတ်25ရာခိုင်နှုန်းပါတဲ့အစားအသောက်ဖွဲ့တွေကိုဖန်တီးနေကြတာပါ။ကစီဓာတ်ပါတဲ့အစာကိုကိုယ်ထဲမှာကိုလက်စထရောတွေအဖြစ်ချက်မနေဘဲအစာဟောင်းချက်ရှင်းဖြစ်သွားအောင်ချက်ပြုတ်နည်းတွေဖန်တီးနေကြပါတယ်။ကျန်းမာရေးနဲ့ညီညွတ်တဲ့ဟင်းတစ်ခုဖြစ်ဖို့ဟင်းထဲပါတဲ့အရာတွေသာမကဒီဟင်းကိုဘယ်လိုချက်ပြုတ်တယ်လဲဆိုတာအရေးကြီးတယ်လို့သူတေသီစဖို့မှုတွေကပြောပါတယ်။
It's not only about the ingredients, it's about the quality of the ingredients, the season of the ingredients, and of course,
ဒီနေ့ပါဝင်ပစ္စည်းတွေမဟုတ်ဘဲနဲ့အဲ့ဒီပါဝင်ပစ္စည်းတွေရဲ့အရေးသွေးကလည်းအရေးကြီးပါတယ်။အဲ့ဒီဟာတွေကိုဘယ်လိုချက်ပြုတ်လဲဆိုတာကလည်းအရေးပါပါတယ်။အကြားလေးတုတ်ပြီးတော့ခန့်ညွညူလေးဖြစ်အောင်လို့မိခင်လိုက်တာဆိုအားလုံးကြိုက်ကြပါတယ်။ဒါပေမဲ့မိခင်တာလုံးဝရင်တော့ခန္ဓာကိုယ်အတွက်အဆိပ်တောက်တွေဖြစ်စေနိုင်ပါတယ
်။အသားမပါပဲပရိုတင်းအသားဓာတ်ရရှိတဲ့အစာမျိုးတွေဖန်တီးနိုင်တယ်ဆိုတာသူတို့ကလက်တွေ့အကျိုးစားပြသနေကြပါတယ်။
အစီအသားတွေရောချိတ်ထားတဲ့ဝက်ဥကြောင်းနေရာမှာမုန်နဲ့လှုပ်ထားတာအစားထိုးပြီးတော့ hot dog ကိုသူတို့ကဖန်တီးထားပါတယ်။ခရမ်းကျင်သီးနဲ့တကြားများများပါတဲ့ ketchup sauce ကိုလည်းတကြားအစားဖျဲသီးအစားထိုးပြီးတော့တီထွင်ထားပါတယ်။ကျမ်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေစားကြဖို့အတွက်ကျမ်းမာရေးပညာရှင်တွေကပို့ပို့ပြီးတိုက်တွန်းနိုင်ချိန်မှာနောက်ကျရင်ကိုယ်နဲ့ကိုက်ကျင်အာဟာရဖြစ်မဲ့အစားအသောက်တွေကိုလူတွေပိုစားလာကြလိမ့်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်နေကြပါတယ
် Diet in the future will be personalized so
အနာဂတ်မှာအစားအသောက်တွေကလူတဦးချင်းစီအတွက်တည်တံ့ရွေးချယ်နိုင်တာမျိုးတွေဖြစ်လာတော့မှာပါဒါကြောင့်လေကျမတို့ကကိုယ်ပိုင်တဲ့အစားတွေမှာဘာတွေပါတယ်လဲဆိုတာကိုအာရုံစိုက်နေတာဖြစ်ပါတယ်လူတိုင်းတယောက်နဲ့တယောက်မတူကြပါဘူးတယောက်ချင်းစီကကိုယ်ခန္ဓာကိုယ်အတွက်တင့်တော်တဲ့ဓာတ်စာကဘလိုမျိုးလဲဆိုတာသိထားရင်ကိုယ်အတွက်အာဟာရဖြစ်စေမယ့်စားသောက်မှုပုံစံအကောင်းဆုံးအစားအသောက်တွေကိုရွေးချယ်နိုင်မှာဖြစ်ပါတယ
်မကြခင်အနာဂတ်မှာစားသောက်ဆိုင်တွေအနေနဲ့ဆိုင်မှာလာစားကြသူတွေရဲ့စိတ်ဝင်စားမှုအပေါ်လိုက်ပြီးတော့ menu တွေကိုမကြခဏတည်ထွင်နိုင်မယ်ဆိုရင်အစားအစာအလေအလွတ်နည်းမှာဖြစ်သလိုဆိုင်မှာဝယ်စားသူတွေအတွက်လည်းကျန်းမာရေးနဲ့ညီညွတ်ပြီးတော့အာဟာရဖြစ်တဲ့အစားအစာတွေကိုပို့ပြီးရွေးချယ်စရာများလာမယ်လို့စပိန်နိုင်ငံ Basque မြို့ကအချက်အပြုတ်ဆိုင်ရာသိပ္ပံကမျှော်လင့်နေပါတယ်ရှင်ကျွန်မဆုမြတ်ပါပါ
မဆူမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသည်မှစီစဉ်ပါရှင်အခုတော့အပတ်စဉ်သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုတင်ပြရမယ့်အချိန်ရောက်ပါပြီဗြိတိန်နိုင်ငံမှာကွယ်လွန်သူဘီမာကြီးရဲ့မြေတော်မင်းသားနှစ်ဦးနဲ့သူတို့ဇနီးတွေတွေဝင်းစာရဲတိုက်အပြင်မှာလာရောက်သူတွေကိုလာပြီးနှုတ်ဆက်သွားပါတယ်နယူးယောက်မြို့မှာတော့နယူးယောက်ဖက်ရှင်သတင်းဘတ်ကိုကျင်းပနေပါတယ်ဒီလိုနာမည်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုမအေးတန်နာကျော်ကသက်တမ်းရောင်သတင်းလွှာအစီအစဉ်မှာတင်ပြထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရေးစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်းတွင်မှမှပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပါပြည်ထောင်မိသားစုတွေကအခုဆိုရင်ဘီရင်တက်ချားလ်ရဲ့သားတော်နှစ်ပါးဖြစ်တဲ့မင်းသားဝီလျံသူကတော့အရင်တူဖောက်ခင်နေရာအင်းရှိဇန်ဝီလာမင်းသားဖြစ်သွားပါပြီပြီးတော့သူရဲ့ညီငယ်မင်းသားဟယ်ရီနဲ့သူတို့နှစ်ဦးရဲ့အချင်းအရောဇနီးတွေလေးယောက်အတွဲလိုက်လူမြင်ကွင်းထွက်လာလို့အားလုံးအံ့အားသင့်ကြရပါပြီ။သူတို့လေးဦးကို The Fat for တာနာလာတဲ့ဒီလေးဦးလို့မီဒီယာကချစ်စနိုးနာမည်ပေးလိုက်ကြပြီးတော့သူတို့ကသူတို့ရဲ့ဖွားရေကွယ်လွန်သွားတဲ့အလစ်ဇဘက်ဘီယမာကြီးကိုလာပြီးတော့အယုတ်သေးပေးတဲ့လူမှုပရိသတ်ကိုနှုတ်ဆက်ကြတာပါ။သူတို့အဲ့ဒီကိုရောက်လာတဲ့သူတွေနဲ့မိနစ်40လောက်စကားပြောသွားပါပြီ။သူညီကို2ဦးအစဉ်ပြေပြေနဲ့လူများရှေ့မှာအတူတူတွဲတွေ့ရတာမလ2020ခုနှစ်ကလေးကဒါပထမအဆုံးချိန်ဖြစ်ပါလေ။ New York မြို့က New York Fashion သတင်းဘက်ကတော့ September 6ရက်တောက်ကြနေ့ကစတင်ကျင်းပခဲ့ပါတယ်။ပထမအဆုံးနေ့မှာလိန်ကွဲပြားမှုမရှိတဲ့ဒီဇိုင်နာတွေအမျိုးသားဒီဇိုင်နာတွေရဲ့လက်ရာအဝတ်ထည်ဖန်တီးမှုတွေကိုပြတဲ့ show တွေနဲ့စတင်ပါတယ်။ကနေဒါကအပေါ်ထက်ဝင်နိုဘစ်အဝတ်ထည်တစ်စိတ်ကနယူးယောက်မန်စတီအမျိုးသားများနေ့အပိုင်းနှစ်ပိုင်းပြပွဲမှာပါဝင်ပြသပါတယ်။အဝတ်ထည်တစ်စိတ်တစ်ခုဖြစ်တဲ့ AirPods တစ်စိတ်ကိုစတင်တည်ထောင်သူဒီဇိုင်နာ Aaron Potts ကတော့သူ့ရဲ့ကြားမမခွဲခြားဝတ်စုံတွေဖန်တီးတဲ့နေရာမှာသူ့ကိုပျော်စရာစိတ်ခံစားချက်ပေးတဲ့ပစ္စည်းတွေကိုအသုံးပြုဖန်တီးပါတယ်လို့ပြောပါတယ်
။ And I wanted to put something out that felt joyful
ဒီတစ်ခါဖန်တီးမှုကဟိုကဘာကယောဂဘေးကြီးကိုလည်းဖြတ်တန်းရရလေတဲ့ဒီတော့ကျွန်တော်ကပျော်စရာပေါ့ပေါ့ပါပါကဘာမြေကြီးနဲ့ဆက်ဆက်မှုရှိတဲ့အရာမျိုးတွေကိုဖန်တီးခြင်းမိတယ်လို့ပြောသွားပါတယ်ကဘာမြေပေါ်ကရှူထောင့်တွေချိုးတွေကိုတဘာဝရဲ့အစိပ်ပိုင်းနေနဲ့ဘလို့ဖော်ပြလဲဆိုတာဇံဝင်စားပြီးတော့သူ့ရဲ့အဝတ်ထည်တွေကိုဖန်တီးပြတယ်လို့ဒီဇိုင်နာ Potts ကပြောပါတယ်သူသုံးထားတဲ့အရာတွေကတော့တဘာဝအရာတွေဖြစ်ပြီးတော့ရင်းညိစင်းရောင်ပန်းလေးပြားလေးတွေနဲ့ငှက်လေးတွေရဲ့အသွေးရောင်တွေပါဝင်ပါတယ်ဒိုတီဆိုတဲ့အိန္ဒိယရိုးရာနိုင်ငံပိုင်းတွေကိုဖန်တီးဒီဇိုင်းထွင်တဲ့ Terry Singh ကတော့ယောဂကျင့်တဲ့သူတွေနဲ့6လသွားနေခဲ့ပြီးတော့2013ခုနှစ်မှာသူ့ရဲ့ဖန်တီးမှုကိုစတင်ခဲ့တာပါ။သူကသူ့ရဲ့အဝတ်ထည်တွေကိုဝတ်ဆင်တဲ့သူတွေနဲ့စိတ်ချင်းဆက်သွယ်ခံစားချက်တွေချစ်ချင်းတရားတွေပေါ်မှာအာရုံခံပြီးတော့ဖန်တီးတယ်လို့ပြောပါတယ်။သူ့ရဲ့ဖန်တီးမှုတွေကအမျိုးသားတွေအတွက်ဖြစ်ပေမဲ့အဲ့ဒီအဝတ်တွေကကြားမှသိတဲ့ဆိုတာရယ်မရှိပါဘူး။သူဖြစ်စေချင်တာကသူ့ရဲ့အဝတ်တွေကလူတွေစိတ်ထဲမှာကြားမဆိုတဲ့ခွဲခြားတတ်မှတ်မှုတွေပျောက်သွားစေချင်တာဖြစ်တယ်လို့ပြောပါတယ်
I want in using our line fashion as an inspiration for fathers and daughters or even and sons.
ကျွန်တော်တို့အဝတ်ထည်ကအဖေနဲ့သမီးဒါမှမဟုတ်သားတွေနဲ့စင်တူဝင်နိုင်အောင်ကြားမဆိုတဲ့ခွဲခြားတားဆီးမှုပေါင်းတွေကိုဖြိုချဖို့စိတ်ကူးတွေဖြစ်စေခြင်းနဲ့လို့သူကပြောပါတယ်။သူ့ရဲ့ပွဲမှာလျှောက်တဲ့ model အားလုံးမငားရပဲနဲ့သူ့ကိုကူညီပြီးတော့လာလျှောက်ပေးကြတဲ့သူတွေဖြစ်တယ်လို့သူတို့ကလည်းသူတို့ဝတ်ချင်တဲ့အဝတ်ကိုရွေးပြီးတော့လျှောက်လို့ရပါတယ်။ဒီနေ့ New York Fashion သတင်းဘက်ကတော့ September 6ရက်နေ့ကနေပြီးတော့14ရက်နေ့အထိကျင်းပတာဖြစ်ပါလိမ့်ရှင
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
it ဒီတတရောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြည့်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မအေးတနာကျော်စီစဉ်တင်ဆက်နေတဲ့အပတ်စဉ်တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။သောရရှင်များရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေအပတ်စဉ်ခဏတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်ရှင်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းအချင်းချင်းကိုကိုဇော်မှုကျော်ကပြောပြပေးပါမယ
်မြန်မာနိုင်ငံမှာဆစ်ရာဇွင်းမှုနဲ့လူမျိုးတုံးအောင်လှုပ်ဆောင်မှုဆန်ရဆွဆွဲချက်တွေကိုအထောက်အကူဖြစ်နိုင်တဲ့တန်းနဲ့ကြီးတဲ့အချက်အလက်တွေကို Facebook ကပေးရခဲ့တယ်လို့မြန်မာနိုင်ငံဆန်ရလွတ်လပ်စွာစုံစမ်းရေးရန်တရာ IIMM ကတင်လာနေမှာပြောဆိုလိုက်ပါတယ်ကိုရဲ့အချက်အလက်အမှန်ဖော်ပြမထားတဲ့ Facebook account အတူတွေကနေဖြန့်ဝေခဲ့တဲ့တန်းနဲ့ချီတဲ့အထောက်အထားတွေကိုပေးရခဲ့တယ်လို့ IIMM အကြီးအကဲနီကိုလတ်ကွန်ချင်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့တော်မှာပြုလုပ်တဲ့ UNHRC ညီလာခံမှာတင်လာနေတဲ့ကပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကလူထုထလာတဲ့စခန်းတွေမှာရိုဟင်ဂျာဒုက္ခသည်တသန်းကျော်ကြာရှည်နေထိုင်ကြတာဟာလုံခြုံရေးနဲ့တည်ငြိမ်ရေးဆိုင်ရာအလေးနဲ့စိုးရိမ်စရာတစ်ခုဖြစ်လာနေပြီလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတင်လာနေမှာပြောဆိုလိုက်ပါတယ်။သူတို့တွေ့ကြုံနေရတဲ့ဒုက္ခတွေအပြင်အခုလိုရှိကြာနေထိုင်တာကြောင့်ဘင်္ဂလားဒေ့ရှ်ရဲ့စီးပွားရေးသဘာဝပတ်ဝန်းကျင်လုံခြုံရေးနဲ့လူထုတည်ငြိမ်မှုတွေပေါ်မှာစိုးစိုးဝါဝါတက်ရောက်စေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပြောဆိုခဲ့ပါတယ်။ကွယ်လွန်သွားတဲ့ဗြိတိန်ပြည်မာကြီးအဲလစ်ဘဲရဲ့ရုပ်အလောင်းကိုစကော့တလန်အက်ဒင်ဘာရာမြို့ကလမ်းတွေပေါ်မှာတည်ဆောင်လာရမှာဗြိတိန်ပြည်ထောင်ပြင်းချားလ်နဲ့ညီကိုမောင်နှမတွေကနောက်ကနေတိတ်တိတ်ဆိတ်ဆိတ်လမ်းလျှောက်လိုက်ပါလာခဲ့ကြပါတယ်။လမ်းပေးဝဲရမှာလည်းပြည်သူလူထုကတန်းစီဆောင်ဆိုင်ပြီးနောက်ဆုံးဂါရဝပြုခဲ့ကြပါတယ်။ချားလ်ပြင်းဟာစီယူနီဖောင်းကိုဝတ်ဆင်တာပြီးမင်းသမီးအန်မင်းသားအန်ဒရူးနဲ့မင်းသားအက်ဒဝါဒိုနဲ့အတူလိုက်ပါလာခဲ့ပါတယ်။ပြင်မာကြီးရဲ့ရုပ်အလောင်းကိုသူကွယ်လွန်ခဲ့တဲ့စကော့တလန်မှာရှိတဲ့ Holy Root House နန်းတော်ကနေစိန့်ဂျင်းဖျားเจ้าကိုတည်ဆောင်လာခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ဘက်မြောက်ပိုင်းကကြီးရွာတော်တော်များများကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးရုရှားတပ်ဖွဲ့တချို့နိုင်ငံနေဆက်ဘက်ကိုပြန်လည်ဆုတ်ခွာနေကြောင်းယူကရိန်းကတင်းနယ်လာနေမှာပြောဆိုခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုစုံမိုးကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုခင်မောင်စုမင်းဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Chastan Mon နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မ Thank you ထိုက်ပါ
This program has come to you from the Voice of America, Washington.